Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်အောက်တိုဘာလ30ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းမီတာ2440 51နဲ့လိုင်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုကိုဇော်မှုကျော်နဲ့အတူပြောပြပေးပါပါယူကရိန်းကကောက်နှံတင်ပို့မှုမှာရုရှားကသူ့ရဲ့ပါဝင်ဆောင်ရွက်မှုတွေရပ်လိုက်ပြီလို့ကြေညာလိုက်ပါတယ်အီရန်မှာတော့စနေနေ့ဆန္ဒပြပွဲဟာနောက်ဆုံးဖြစ်ရမယ်လို့အီရန်တော်လှန်ရေးအဆောင်တပ်ကပြောပါတယ်တောင်ကိုရီးယားမှာစနေနေ့ဟော်လဝင်းပွဲတော်ကျင်းပရမှာလူတွေလန့်ဖြန့်တိုးကျရင်တက်နေပြီလို့တေဆွမ်းအသူက140ကျော်ပါတယ်မြန်မာရေးအကူအညီပေးဖို့ဝါရှင်တန် DC မှာမြန်မာတွေစုဝေးဆန္ဒပြကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညောင်ဝင်းအောင်
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ဒီကရင်ပြည်နယ်ကော့ကရိတ်မြို့ကရဲစခန်းတိုက်ပွဲနဲ့ပတ်သက်ပြီးပေးပို့တဲ့သတင်းပေးပို့ချက်မှာ
မင်းကရဲစခန်းကိုဝင်စီးတယ်ဝင်စီးတော့လက်နက်တွေလည်းရတယ်သူကဟိုမြို့မှာစခန်းရှိတယ်နယ်မြေရဲစခန်းရှိကင်းစခန်းရှိတယ်သူကကြိုက်တုံကသူက
သတင်းတွေပြီးမှပဲနားဆင်ရဖို့ရှိပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ
ကမ္ဘာရဲ့အစားအသောက်ကုန်စည်နှုန်းတွေကျဆင်းသေးစေဖို့အတွက်ကုလသမဂ္ဂကလည်းဂျာဝင်ဆောင်ရွက်ပေးနေတဲ့ယူကရိန်းကောက်ပဲတည်နှံတန်ချိန်ကိုသန်းကျော်ပြပတင်ပို့မှုကိုပါဝင်ပြီးတော့အကောင့်ရှယ်ပေါ်နေတဲ့ရုရှားကသူ့ရဲ့လှုပ်ဆောင်မှုတွေကိုရပ်ဆိုင်းထားလိုက်ပြီလို့ကာဝေးဝန်ကြီးဌာနကလည်းပြောကြားလိုက်ပါတယ်အခုလိုလှုပ်ဆောင်ရတာဟာရုရှားသိမ်းထားတဲ့ခရိုင်းမီးယားကမ်းလွန်မှာကြောက်ချထားတဲ့ရုရှားရဲ့ပင်လယ်နဲ့သံမောအုပ်စုကိုစနေအစောပိုင်းမှာယူကရိန်းကဒရုန်းတွေနဲ့တိုက်ခိုက်ခဲ့တာကြောင့်လို့ရုရှားကာဝေးဝန်ကြီးဌာနကအကြောင်းပြပါတယ်ယူကရိန်းဘက်ကတော့အခုလိုတိုက်ခိုက်မှုမရှိဘူးလို့ညင်းဆိုပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကရုရှားနဲ့ယူကရိန်းတို့ကြားကောက်ပဲတည်နှံတင်ပို့ရေးဆိုင်ရာသဘောတူညီချက်ကိုတက်တန်းတိုးဖို့အတွက်တိုက်တွန်းလိုက်ပြီးနောက်တစ်နေ့ဖြစ်တဲ့စနေနေ့မှာပဲရုရှားကအခုလိုကြေညာချက်ထုတ်ပြန်လိုက်တာပါကုလသမဂ္ဂပြောခွင့်ရစတီဖန်ဒူဂျာရစ်ကတော့ယူကရိန်းကကောက်ပဲတည်နှံတင်ပို့မှုဟာကမ္ဘာတစ်လွှားကတန်းနဲ့ချီတဲ့ပြည်သူတွေဆန့်လက်ရိတ်ခါအတွက်အရေးပါတာကြောင့်သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ရထားတဲ့သဘောတူညီချက်ကိုထိခိုက်အောင်မလုပ်ဖို့အရေးကြီးကြောင်းနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရုရှားအာဏာပိုင်တွေနဲ့ဆက်သွယ်ပြောကြမယ်လို့စနေနေ့မှာပဲပြောပါတယ်
ကွမ်တာနာမိုအကျဉ်းစခန်းမှာကြာရှိနေတဲ့အကျဉ်းသားတွေတဲကအသက်အကြီးဆုံးအကျဉ်းသားတကူဖြစ်တဲ့အသက်84နှစ်အရွယ်ဆယစ်အူလာပရာချာကိုအမေရိကန်အစိုးရကပြန်လွှတ်ပေးလိုက်ပြီးပါကစ္စတန်နိုင်ငံကိုလွှဲပြောင်းပေးလိုက်ပါတယ်ပါကစ္စတန်နိုင်ငံသားတဦးပြည်ပမှာဖမ်းဆီးခံထားရကနေပြန်လည်လွတ်မြောက်လာတဲ့အတွက်ဝမ်းမြောက်မိတယ်လို့စနေနေ့မှာပဲပါကစ္စတန်နိုင်ငံဂျာယီဝန်ကြီးဌာနကအတည်ပြုထုတ်ပြန်ခဲ့ပါတယ်ပရာချာအနေနဲ့ထူးထူးခြားခြားအနေရပေးနိုင်လောက်တဲ့အနေအထားမရှိတာကြောင့်ဆက်လက်ထိသိမ်းထားဖို့မလိုအပ်တော့တဲ့အကြောင်းနဲ့တာဝန်ယူမှုရှိတဲ့လွှဲပြောင်းပေးအပ်မှုဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကလည်းထုတ်ပြန်ထားပါတယ်။ပရာချာဟာလက်ရှိဂွမ်တာနာမိုအကျဉ်းစခန်းမှာထိသိမ်းထားသူ40တဲကတဦးဖြစ်ပြီးကျန်းမာရေးမကောင်းသူလည်းဖြစ်ပါတယ်။2001ခုနှစ်စက်တင်ဘာလ17ရက်နေ့အမေရိကန်ပြည်ထောင်စုကိုအကြမ်းဖက်သမားတွေတိုက်ခိုက်ခဲ့ပြီးနောက်အမေရိကန်အစိုးရကအယ်ခါအီဒါအကြမ်းဖက်သမားတွေကိုစမ်းကျက်တိုက်ခိုက်ခဲ့ပြီးအာဖဂန်စစ်ပွဲအတွက်ဖမ်းမိခဲ့တဲ့တန်တရားရှိသူဒီကမှာအာဖဂန်စစ်ပွဲအတွင်ဖမ်းမိခဲ့တဲ့တန်တရားရှိသူစစ်သွေးကြတွေကိုဂွမ်တာနာမိုအကျဉ်းစခန်းမှာချုပ်နှောင်ထားခဲ့ပါတယ်။ပရာချာကို2003ခုနှစ်ကဘန်ကောက်လေယာဉ်ကွင်းမှာအမေရိကန်ဗဟိုစုံစမ်းရေးအဖွဲ့ FBI ကနေဖမ်းဆီးခဲ့ပြီးအာဖဂန်အကျဉ်းစခန်းတစ်ခုမှာထိန်းသိမ်းထားခဲ့ပါတယ်။2004ခုနှစ်မှာသူ့ကိုကျူးပါမှာရှိတဲ့ကျူးပါကျုံးမှာရှိတဲ့အမေရိကန်ပိုင်ဂွမ်တာနာမိုအကျဉ်းစခန်းကိုပြောင်းရွှေ့ခဲ့တာဖြစ်ပါတယ်။
အီရန်ရဲ့လမ်းမတွေပေါ်မှာဆန္ဒပြမှုတွေအတွက်ဒီစနေဟာနောက်ဆုံးဖြစ်ရမယ်လို့အီရန်တော်လှန်ရေးအဆောင်တပ် IRGC ရဲ့အကြီးအကဲဟော်စင်းဆလာမီကတတိပေးလိုက်ပါတယ်အလှည့်ပြန်ခံနေရတဲ့အီရန်လူငယ်တွေအနေနဲ့အနေရရှိတဲ့လုပ်ရတွေကိုမလုပ်ကြဖို့ဒီကနေ့ဟာစူပူအောင်ကြမှုတွေအဆုံးသတ်မယ်နေ့ဖြစ်တယ်လို့လမ်းမတွေပေါ်မထွက်ကြဖို့အတွက်ဟော်စင်းဆလာမီကပြောသွားတာပါဒါဟာအီရန်ကတနိုင်ငံလုံးအတိုင်းအတာနဲ့ဆန္ဒပြမှုတွေကိုလုံခြုံရေးတပ်တွေအပြင်းထန်ချေမှုန်းမဲ့သဘောရှင်းရှင်းလင်းလင်းပြသလိုက်တာလည်းဖြစ်ပါတယ်။အီရန်မှာခေါင်းစည်းပုံကစနစ်တကျမချုပ်တဲ့အတွက်အဖမ်းခံခဲ့ရတဲ့ သက်22နှစ်အရွယ်ကတ်အမျိုးသမီးလေးမာရှာအမီနီရဲ့ရဲလက်ထံမှာတည်ဆုံးခဲ့ရတဲ့နောက်ပေါ်ပေါက်လာတဲ့နိုင်ငံတော်ဆန္ဒပြမှုတွေဟာ1989ခုနှစ်အီရန်ဒေါ်လာရေးကစပြီးဘာသာရေးခေါင်းဆောင်တွေရဲ့ဥဆောင်မှုကိုအရေးအင်ဆုံးစိန်ခေါ်မှုတစ်ရပ်ဖြစ်လာနေပါတယ်။အခုဖြစ်ပေါ်နေတဲ့ဆန္ဒပြမှုတွေဟာအစ္စရေးနဲ့အမေရိကန်အပါအဝင်နိုင်ငံရခြားကရန်သူတွေမြောက်ပေးတဲ့လုပ်ရဖြစ်နေအီရန်ခေါင်းဆောင်တွေကဝေဖန်အပြစ်တင်နေကြတာပါ။အီရန်အာဏာပိုင်တွေချိန်မုံနေတဲ့ကြားကပဲဒီဆန္ဒပြပွဲတွေကိုအမျိုးသမီးတွေကအ धिक ဥဆောင်ပြီးတော့လှုပ်ရှားနေတာလည်းဖြစ်ပါတယ
်။ဆိုမာလီးယားနိုင်ငံမြို့တော်မိုဂါဒီရှုမှာစနေနေ့ကပညာရေးဝန်ကြီးဌာနရုံးအနီးကားဘုံနှလုံးပေါက်ကွဲခဲ့တဲ့အတွက်ဒါဇင်နဲ့ချီပြီးသေဆုံးဒဏ်ရာရရှိခဲ့ကြောင်းရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့အစိုးရသတင်းဌာနကကြေညာခဲ့ပါတယ်။ပထမကားဘုံတစ်လုံးပေါက်ကွဲခဲ့တဲ့အတွက်ဝန်ကြီးဌာနရုံးခြံဝင်းပျက်စီးသွားခဲ့ပြီးဒုတိယဘုံတလုံးကတော့လူနာတင်ရင်နဲ့ကုညီကယ်ဆယ်ရေးသမားတွေကုညီမဲ့သူတွေစုယုံရောက်ရှိလာချိန်မှာထပ်မံပေါက်ကွဲခဲ့တာဖြစ်ပါတယ်။ပေါက်ကွဲမှုကြောင့်အနည်းဆုံး12ဦးသေဆုံးခဲ့ပြီး20ကျော်လောက်ဒဏ်ရာရရှိခဲ့တယ်လို့ဝန်ကြီးဌာနလုံခြုံရေးတာဝန်ရှိတဲ့ရဲအရာရှိကပြောဆိုပါတယ်။ပေါက်ကွဲမှုကြောင့်အလွတ်တန်းသတင်းတောက်တဦးအပါအဝင်အရသာအများအပြားထိခိုက်ဒေဒီဒဏ်ရာရရှိခဲ့တယ်လို့လည်းအစိုးရသတင်းဌာန SONNA ဆိုနာကပြောဆိုခဲ့ပါတယ်။အခုလိုဘုံခွဲတိုက်ခိုက်တာဟာဘယ်သူဘယ်ဝါရဲ့လက်ချက်ဖြစ်တယ်ဆိုတာမသိရသေးပါဘူး။ဒါပေမဲ့အခိုင်အကျအကြမ်းဖက်အဖွဲ့ရဲ့မဟာမိတ်ဖြစ်တဲ့အယ်ရှဘတ်အစွန်းရောက်အစ္စလာမစ်အဖွဲ့ကမကြာခဏဆိုသလိုဆိုမာလီးယားမှာဘုံခွဲတိုက်ခိုက်မှုတွေအကြမ်းဖက်ပစ်ခတ်မှုတွေကျူးလွန်လေးရှိပါတယ်။ဆိုမာလီးယားနိုင်ငံမှာအစွန်းရောက်အယ်ရှဘတ်အစ္စလာမစ်အဖွဲ့ဟာလက်ရှိအစိုးရကိုဖယ်ရှားဘုဆန့်ကျင်တိုက်ခိုက်နေတာ10စုနှစ်ကျော်ပြီရှိဖြစ်ပါတယ်။အစိုးရကိုဖယ်ရှားပြီးအစ္စလာမစ်ဥပဒေတွေနဲ့အုပ်ချုပ်တဲ့အစိုးရတက်ကိုထူထောင်ဖို့ကြိုးပမ်းနေတာလည်းဖြစ်ပါတယ်ခင်ဗျာ
။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5ဒိုမီတာ24 kHz 12.13 ည5ဒိုမီတာ40 kHz 8.13 ည5ဒိုမီတာ51kHz 5859နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မနက်ခင်းကစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစစ်တပ်ဖိနှိပ်မှုကိုခံနေရတာဖြစ်ပြီးတော့မြန်မာနိုင်ငံတွင်ပြည်သူတွေကိုအကူအညီပေးဖို့အတွက်အမေရိကန်ရောက်မြန်မာတွေစနေနေ့မှာစုဝေးပြီး Washington DC သမရအင်ဗျူရှေ့မှာအမေရိကန်အစိုးရကိုတောင်းဆိုခဲ့ကြပါတယ်
ဒီကဲပါကကချင်မှာပါကမှာပြည်သူလူထုတွေကိုဘုံချဲပြီးတော့ငွေစံတော်ဆက်ဆက်ခဲ့တဲ့ကိစ္စတွေအတွက်ကိုကျွန်တော်တို့နားပြီးတော့ point out ရှင်မှာတောင်းဆိုတာဖြစ်ပါတယ်အဓိကတော့ United States Government အနေနဲ့ပြည်ရောက်တဲ့အရေးယူပေါင်းတွေလုပ်ပေးဖို့တရားမဝင်စစ်ကောင်စီအားဈေးကြောင်းတွေတုံးပြီးတော့အပြစ်မဲ့တဲ့ပြည်သူလူထုကိုတိုက်ခိုက်နေတာအချိန်ရောများတာရှိနေပြီဒါကိုကောက်ဝဲဖို့တဲ့ပြည်ရောက်တဲ့အရေးယူဆောင်မှုလိုတယ်သူတင်တော့အဲ့ဆိုလုခံရတဲ့ဒေတာတွေမှာဒီဈေးကြောင်းရန်ကုန်ကျွတ်တင်အသိပေးတဲ့ alarm system တွေတက်ဆင်ပေးဖို့အဓိကကတောင်းဆိုတာဖြစ်ပါတယ်
ဝါရှင်တန်ဒီစီကတောင်းဆိုဆန္ဒပြပွဲကိုဥဆောင်တဲ့ကိုရင်အေးကပြောသွားတာပါအခုဆန္ဒပြမှုဟာအောက်တိုဘာလမှာပြုလုပ်နေတဲ့ကမ္ဘာလုံးဆိုင်ရာမြန်မာကျောင်းသားတွေရဲ့ရှင်အာနာရှင်ဆန့်ကျင်ဆန္ဒပြပွဲအစိတ်ပိုင်းတစ်ခုဖြစ်ကြောင်းလည်းပြောပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ဟာသူ့ကိုဆန့်ကျင်တဲ့ပြည်သူကိုတရားမဲ့ဖမ်းဆီးတာတွေတပ်ဖြတ်တာတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတာကိုကမ္ဘာနိုင်ငံတွေကအရေးယူဆောင်ရွက်ပေးချဖို့အတွက်နိုင်ငံအသီးသီးမှရောက်နေတဲ့မြန်မာတွေကတောင်းဆိုနေကြတာဖြစ်ပါတယ်အခုဝါရှင်တန်ဒီစီမှာပြုလုပ်တဲ့ဆန္ဒပြပွဲကိုဝါရှင်တန်ဒီစီနဲ့ဝင်းကျင်ကမေရီလန်ဗာဂျီးနီးယားပင်ဆယ်ဗေးနီးယားပြည်နယ်တွေမှာနေထိုင်တဲ့မြန်မာတွေစုဝေးပြီးတော့လာရောက်ကြတာလည်းဖြစ်ပါတယ
်တောင်ကိုရီးယားနိုင်ငံမှာစနေနေ့ညကဟောလဝင်းတရက်ပွဲတော့ကျင်းပရမှာလူတွေရုတ်တရက်လမ်းဖြတ်တိုးကျိတ်ခဲ့တဲ့အတွက်ဖိမိနေမိတာကြောင့်အနည်းဆုံးလူ146ဦးသေဆုံးပြီးလူ150လောက်ဒဏ်ရာရကြောင်းတောင်ကိုရီးယားအရေးပေါ်ကူညီကယ်ဆယ်ရေးတာဝန်ရှိသူတွေကပြောဆိုပါရယ်ဆိုမျိုးတော်ကညကာဝဲယုံနေစားတောက်ဆိုင်နေရှိတဲ့အစ်တဝမ်အရမစနေနေ့ညကဟောလဝင်းတရဲပွဲတော်ကျင်းပဖို့လူ3000လောက်ရောက်လာခဲ့တယ်လို့သတင်းဌာနတွေကခန့်မှန်းပြောဆိုပါရယ်ဟဲမယ်တန်ဟိုတယ်အနောက်ဘက်ကစားတောက်ဆိုင်နေရှိတဲ့လမ်းကျဉ်တနေရာကနေစတင်လမ်းဖြန့်တိုးကျိတ်ခဲ့တာဖြစ်ပြီးပါကြောင့်အခုလိုဖြစ်ခဲ့တာလေဆိုတဲ့အကြောင်းရင်းကိုတော့တေချာမသိရသေးပါဘူးတနေ့ကနေနေ့မနေ့3နာရီလောက်အထိလူတွေအစုလိုက်အပြုံလိုက်ဆက်လက်ရှိနေသေးပြီးတေဆုံးသူအလောင်းတွေကိုလူနာတင်ရင်နေနဲ့တည်ဆောင်သွားခဲ့ကြတယ်လို့ VOA သတင်းတောက်ကပြောဆိုပါတယ်ပထမစတင်ရုံရင်းဆန်ခတ်ဖြစ်တဲ့အချိန်မှာ လူတချို့လမ်းပေါ်မှာလဲချနေတာအရင်မူပြီးလဲနေတယ်လို့ထင်ခဲ့မိပေမဲ့သူတို့ဟာတံရရထားတာဒါမှမဟုတ်သေဆုံးနေတာဖြစ်နေတယ်လို့မျက်မြင်သက်သက်အမျိုးသမီးတူက VOA ကိုပြောဆိုခဲ့ပါတယ်။တောင်ကိုရီးယားသမ္မတယွန်ဆုကယွန်းဟာအဲ့ဒီညကအဖြစ်အပျက်ပေါ်အစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုတွေကိုလှုံ့ဆော်ခဲ့တယ်လို့သမ္မတယွန်းတာဝန်ရှိသူတွေကသတင်းတောက်တွေကိုပြောပါတယ်။ဥရောပတိုက်ကိုခရီးထွက်နေတဲ့ဆူမျိုးတော်ဝန် OC ဟွန်းကလည်းကိုရီးယားကိုပြန်လှည့်လာခဲ့တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။
ထိုင်ဝမ်ပေါ်မှာတရုတ်လွှမ်းမိုးမှုတွေတိုးလာနေချိန်မှာပဲဂျပန်ကကာကွယ်ဆင်ရပြုပြင်ပြောင်းလဲမှုလုပ်တဲ့အနေနဲ့သူ့ရဲ့ကြီးရေလေတက်တွေရဲ့လုပ်ငန်းတွေကိုပူးတွဲကြီးကြပ်မဲ့ဌာနချုပ်အသစ်ကိုဖွဲ့စည်းတော်မှာဖြစ်ကြောင်းစနေနေ့ထုတ်နေကေးသတင်းမှာဖော်ပြထားပါတယ်။2024မှာစတင်ဖို့အတွက်ဂျပန်အစိုးရရည်မှန်းထားတဲ့စစ်ဌာနချုပ်အသစ်ကလည်းမဟာဗျူဟာပူးတွဲဆောင်ရွက်ဖို့နဲ့ American စစ်တပ်နဲ့ဂျပန်နိုင်ငံကာကွယ်ဆင်ရပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ဖြစ်ကြောင်းလည်းဖော်ပြထားပါတယ်။အခုလိုအသက်ဖွဲ့စည်းမှနဲ့ပတ်သက်ပြီးတော့ကာကွယ်ဝင်ကြီးဌာနကိုဆက်သွယ်မေးမြန်းထားတဲ့ဖြစ်ကြောင်းလည်းပြောပါတယ်။တရုတ်ရဲ့အင်အားကြီးထွားလာမှုအပြင်ပထဝီအနေထားနဲ့အရဆက်ဆက်နေတဲ့ထိုင်ဝမ်ရဲ့မရေရာမှုတွေနဲ့မြောက်ကိုရီးယားကမစ္စိုင်းတုံးစမ်းသပ်မှုတွေတိုးလှုပ်လာတာကိုတုံ့ပြန်တဲ့အနေနဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါအစိုးရကစီးအတုံးစီကိုတိုးမြှင့်နေတာလည်းဖြစ်ပါတယ်။အခုလိုစစ်ဌာနချုပ်အသက်ထားရှိမဲ့အစီအစဉ်ကိုဒီနှစ်ကုန်အစိုးရထုတ်ပြန်မဲ့ကာကွယ်ဆိုင်ရာထုတ်ပြန်ချက်မှာထည့်သွင်းဖော်ပြနိုင်ကြောင်းလည်းသတင်းမှာဖော်ပြထားပါတယ်။ဒီစစ်ဌာနချုပ်ကိုဦးစီးမဲ့ပူးတွဲစစ်ဦးစီးချုပ်ဟာဂျပန်ကာကွယ်ဝန်ကြီးကိုတိုက်ရိုက်သတင်းပို့အောင်မှာဖြစ်တယ်လို့လည်းပြောပါတယ
်။ Islamic အစွန်ရောက်တဲ့ IS Islamic အစွန်ရောက်တဲ့ကြာဆုံးပြီးနောက်စီးရီးယားကစိုးဝါးလာတဲ့ထိန်းသိမ်းရေးစခန်းတွေမှာထိန်းသိမ်းခံထားရတဲ့အမျိုးသမီး၄ဦးနဲ့ကလေး၃ဦးတို့ကိုစနေနေ့ကဩစတြေးလျကိုပြန်ပို့လိုက်ပြီးဖြစ်ပါတယ်။ဒါဟာထိန်းသိမ်းခံအမျိုးသမီး20နဲ့ကလေး40ကိုဩစတြေးလျကိုပြန်ခေါ်မဲ့အစီအစဉ်ရဲ့ပထမအစဖြစ်ပါတယ်။သူတို့ဟာ IS Islamic စစ်သွေးကြတိုက်ခိုက်ရေးသမားတွေရဲ့ဇနီးသက်တွေနဲ့တာသမီးတွေဖြစ်ပြီးနာမည်ဆိုးနဲ့လူသိများတဲ့အဟိုနဲ့ရိုဂျီထိန်းသိမ်းစခန်းတွေမှာနှစ်အတော်ကြာအောင်နေခဲ့ရသူတွေဖြစ်ပါတယ်။အဲ့ဒီပြန်ခေါ်ယူခဲ့တဲ့အထက်မှာပါဝင်တဲ့အသက်32နှစ်အရွယ်အမျိုးသမီးမရီမန်ရဲ့ဖခင်ကမလီဘဒေါ်စီကတော့ပြန်လာသူတွေအားလုံးအခြေအနေကောင်းမွန်ကြောင်းနဲ့ကလေးတချို့ကတော့ရှေးကူတာမှုခံယူဖို့လိုတယ်လို့ပြောဆိုပါတယ်။ကလေးနှစ်ယောက်သုံးယောက်လောက်ကကျန်းမာရေးအခြေအနေအတော်ဆိုးနေပြီးမြန်မြန်ဆန်ဆန်ရှေးကူတာဆစ်ဆေးဖို့လုပ်နေတဲ့အကြောင်းကိုလည်းပြောဆိုခဲ့ပါတယ်။သူ့ရဲ့သမီးမရီမန်ဟာသူ့ရဲ့ခင်မောနဲ့အတူဆီးရီးယားကိုသွားခဲ့တာဖြစ်ပြီးခင်မောတယ်လည်းတည်ဆုံသွားခဲ့ပြီးအခုအခါသူ့ရဲ့သမီးဟာဩစတြေးလျကိုဘာမှအန္တရာယ်ပေးချိန်ကြောက်နိုင်တဲ့အနေအထားမရှိဘူးလို့ဘဒေါ်စီကပြောဆိုပါတယ်။အခုလိုပြန်ခေါ်ယူဖို့အတီးပြုတ်ချက်မလုပ်ခင်မှာသူတို့နဲ့ပတ်သက်တဲ့လုံခြုံရေးဆိုင်ရာကိစ္စတွေနေထိုင်ရေးကိစ္စတွေကိုတိကျအောင်လုံဆောင်ခဲ့တယ်လို့ဩစတြေးလျပြည်ထရေးဝန်ကြီးကလယာအိုနေကပြောဆိုခဲ့ပါတယ်။အမျိုးသားလုံခြုံရေးအေဂျင်စီကတူဦးချင်းစီစစ်စစ်ပြီးနောက်မှာပြန်လည်ခေါ်ယူခဲ့တာဖြစ်တယ်လို့လည်းအဲ့ဒီ18ဦးပြန်လည်ရောက်ရှိပြီးနောက်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဩစတြေးလျအတိုက်ခံရှီယူဇွဲကွန်ဆာဗေးတစ်ပါတီကတော့လုံခြုံရေးဆိုင်ရာစိုးရိမ်မှုတွေကြောင့်သူတို့ကိုပြန်မခေါ်ဖို့တလျှောက်လုံးငင်းဆန်ကန့်ကွက်နေကြတာဖြစ်ပါတယ်ခင်ဗျာ
။တင်းငွနေနေမနေခင်ထေတန်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစုံမှုကြော်လို့ပြောပြခဲ့ကြတာပါခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တပုတ်ကိုအရင်ဦးဆုံးထုတ်လွှင့်ကြပါတယ်ခင်ဗျာ။ကရင်ပြည်နယ်ကွန်ကရစ်မြို့နယ်ကတိုက်တုံရဲစခန်းကို KNLA ပူးပေါင်းတပ်ဖွဲ့တွေကနေပြီးတော့အောက်တိုဘာ28ရက်နေ့မှာဝင်ရောက်တိုက်ခိုက်ခဲ့ကြပါတယ်။ဒီရပိုင်းတွင်စစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
။ကရင်မျိုးသားအစည်းအရုံးဒုပလာယာခရိုင်ကွန်ကရစ်မြို့နယ်ထဲမှာရှိတဲ့တိုက်တုံရဲစခန်းကိုအော်တိုဘာလ28ရက်နေ့ည9နာရီကျော်အချိန်မှာကရင်မျိုးသားလွတ်မြောက်ရေးတပ်တရင်ဆက်ရှိတက်ခွဲ1တက်ခွဲ4နဲ့ PDF တွေပူးပေါင်းထားတဲ့ဒေါနာစစ်ကြောင်းတို့ကဝင်ရောက်တိုက်ခိုက်ခဲ့တာပါတိုက်ခိုက်မှုတွေအတွင်းရဲစခန်းအတွင်းကစစ်လက်နက်တွေသိမ်းဆီးနိုင်ခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ်
။ကျဲတုံရဲစခန်းကိုပေါ့နော်ကျဲတုံရဲစခန်းကိုမနေ့ကတရင်ဆက်ရှိပူးပေါင်းဖွဲ့တွေပေါ့ KNU ဘောတပ်ဖွဲ့နဲ့မင်းရဲစခန်းကိုဝင်စီးတယ်ဝင်စီးတော့တနက်လက်နဲ့ဒီလေရတယ်တကယ်တော့ရဲစခန်းရဲဖွဲ့စီပုံရဆိုရင်သူကဟိုမြို့မစခန်းရှိတယ်နေမြေရဲစခန်းရှိတယ်ကင်းစခန်းရှိတယ်အဲအဲ့စခန်းမှာသူကကြိုက်တော့ကသူကနေမြေရဲစခန်းပေါ့နော် နိုင်မြေရဲစခန်းဆိုလို့ချင်းစခန်းမှုကနှစ်ပွင့်တော့ပေါ့အဲဒီအဆင့်မျိုးတော့ရှိတယ
်ရဲစခန်းကိုဝင်ရောက်စီးနှင်းခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကကြဆုံးမှုတွေရှိတယ်ဆိုပြီး KNU ဒူပလိုင်ယာခရိုင်ကသတင်းထုတ်ပြန်ခဲ့ပေမဲ့ VOA ကတီးခြားအတည်ပြုလို့မရသေးပါဘူးကြိုက်တုံရဲစခန်းကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးကြိုက်တုံရဲစခန်းစီးနှင်းခံရပြီးတဲ့နောက်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ကြိုက်တုံမြို့ထဲကိုပြန်လည်ပစ်ခတ်ခဲ့တာတွေရှိတယ်လို့လည်းဆိုပါတယ
်သူတို့အဲ့ဖျားကုန်းဥစွာရှိတယ်ကြိုက်တုံဒီဟောင်တရောချောင်းဖက်ကမ်းမှာဖျားကုန်းတစ်ခုရှိတယ်နောက်ကြိုက်တုံရွာဆာတဲ့ရောင်းနောက်မှာပြာကုန်းစွာရှိတယ်အဲ့ကနေပြီးတော့ဟိုလက်နဲ့ကြည့်နေလှမ်းပြတာပေါ့နော်လှမ်းပြတော့ရအိတ်အိမ်ကိုလက်နဲ့ကြောက်ပါတယ်အာအဲ့ကွင်းကရောင်းတဲ့အိတ်အိမ်ပေါ့နော်အဲ့ကျဲတို့မျိုးတွေကအိမ်ဒီကွင်းပြည့်စည်ဆုံးရှုံးမှုတွေရှိတယ်လူထိခိုက်ဒဏ်ရာတော့မရှိဘူးပေါ့
အော်တိုဘာလ29ရက်နေ့ကလည်းကော့ကရိတ်မြို့နယ်ထဲမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့လည်းပြောပြပါတယ်အော်တိုဘာလ26ရက်နေ့ကလည်းကျိုင်းစိတ်ကြီးမြို့နယ်ထဲမှာရှိတဲ့ခမရ961ကွီးလုံတိုင်းစခန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ်ရင်း1918ပူးပေါင်းတပ်တွေကဝင်ရောက်စီးနှင်းခဲ့ပြီးစစ်သုံးဘက်18ဦးကိုဖမ်းမိခဲ့တယ်လို့လက်နက်အလက်40ကျော်ကိုလည်းတင်စီခဲ့ပါတယ်။ဒီရက်ထဲမှာပဲကော့ကရိတ်မြို့နယ်ထဲမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်စစ်ကောင်စီဘက်က3ရက်ဆက်တိုက်၄ချောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်ဒေသခံတွေထောင်ထဲချီပြီးဘေးလွတ်ရာကိုထွက်ပြေးနေရပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
VOA ရဲ့မြန်မာပြည်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာကသာမကဘဲနဲ့ဒီ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဓာတ်ရိုက်လာရောက်နားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာအဲ့ဒါအပြင်ကိုကျွန်တော်တို့ဒီ VOA ရဲ့ website မှာဆိုလို့ရှိရင်ညာဘက်ထိပ်ဆိုးမှာဒီဗီဒီယိုတွေကိုတင်ထားပေးပါတယ်အဲ့ဒီမှာတော့ဟလာ VOA ရဲ့အပတ်စဉ်TV သတင်းအစီအစဉ်တွေနေ့စဉ်သတင်းအစီအစဉ်တွေနဲ့ဒီ Radio အစီအစဉ်တွေကိုအခုလိုမျိုးရုပ်သံအဖြစ်နဲ့တင်ဆက်ထားတာတွေကိုတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာအခုတော့ဒီအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒုအတန်အစီအစဉ်ကိုတင်ပြခြင်းပါတယ်မြန်မာနိုင်ငံကစစ်ဘေးဒုက္ခသည်တွေဟာနေရေးစားရေးအခက်အခဲမျိုးစုံရင်ဆိုင်နေရပါတယ်အဲ့ဒီတည်းကမှဒီပညာသင်ကြားမယ့်အရွယ်ကလေးငယ်တွေဟာပညာသင်နိုင်တဲ့အခြေအနေနဲ့အလန်းကွာဝေးနေကြရပါတယ်တချို့ကတော့ဒီမိသားစုဝန်ရည်အတွက်ကိုပါတပိုင်းတနိုင်ကူညီပေးရတဲ့အခြေအနေရှိနေတာကိုဒီတစ်ပတ်ဒုအတန်စီစဉ်မှာတင်ပြထားပါတယ်ခင်ဗျာ
စီကဝန်ကြီးတော့ကျောင်းကျောင်းသွားတဲ့အရေးခေတ်ကကျောင်းလေးမပြောရတရားကခမတန်းတရားရှိတော့ရောဘုရားဝင်အခြေအနေရယ်လေဒီပူတော့မလုံချာကြောက်တယ်ဒီမျိုးဆုံးမပြောပြနေလေ
ရှမ်းပြည်နယ်မြောက်ပိုင်းစစ်ဘေးကြောင့်စခန်းတွေမှာရှိတဲ့ကလေးအများပြားဟာသူတို့မိသားစုစားဝတ်နေရေးကိုကူညီနိုင်ဖို့အလုပ်လုပ်နေတာကြောင့်ပညာရေးလင်ဟင်းတာတွေရှိနေပါတယ်စခန်းအများစုဟာစားနပ်ရိက္ခာအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုထပ်ပြီးတော့မရရှိတော့တာကြောင့်စစ်ဘေးကြောင့်မိသားစုတွေဟာဆိုးဝါးတဲ့စားနပ်ရိက္ခာပြတ်တောက်မှုအခြေအနေတွေကိုကြုံတွေ့နေရပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးပါမယ်။
သက်ဆိုင်နေမပြည့်သေးတဲ့ចောင်းနေအရွယ်သမီးမိန်းကလေးနှစ်ယောက်တနေ့တကြီးမှလှုပ်သွားလို့ရမှာကြောင့်မိခင်ဖြစ်တဲ့ဒေါ်ကူမစာဟာစိတ်မချနိုင်ဖြစ်နေပါဗျ။ဘေကင်းစီဖို့တတိထားရမယ့်အရာတွေကိုသမီးတွေကိုအထက်ထက်မှာကြားနေခဲ့ပါဗျ။ဘာ
မျိုးစပူလဲဆိုတော့အပြင်မှာဖြစ်လာတဲ့ဆိုတော့ဆိုးဝါးတဲ့နေရာတို့မပြေတနည်းရှော့ခိုးတဲ့နေရာလက်မလာလို့ကြောက်တာတော့အမျိုးကိုဆိုးရင်လည်းပြီးတော့အပြင်ထွက်လဲရောက်ကြလိုက်ပြီဘေးကြောင့်ဖြစ်ခေါ်လက်မလက်နဲ့ကျွန်မဘယ်လိုပြောလဲနားမထောင်ရဲအဲ့လိုမျိုးစမတ်တိပြေးနေအမျိုးကိုဆုံးယူနေလို့ပြောရတယ်လေအင်ထောက်ချရတယ်ကြောက်တယ်လေ
ဒ ထောက်ကူ မစားရုံ မိသားစုကရှမ်းပြည်နယ်ကုတ်ခိုင်မြို့လီစုစစ်ဘေးရှောင်စခန်းမှာစစ်ရှောင်နေတာရှင်းနေခန့်ရှိနေပါပြီ ဒေါ်ကူမစာနဲ့သူ့အမျိုးသားတို့နှစ်ဦးလုံးကနေစားလုပ်သမားအဖြစ်နဲ့လုတ်ကင်ကြပြီးမဲ့အခုတလောအလုံးမရတာကြောင့်ဒေါ်ကူမစာကစစ်ရှောင်စခန်းဝန်းကျင်မှာအလေးကျပေါက်တဲ့မြင်းခွာတွေခူပြီးပြန်ရောင်းရင်းဝင်ငွေရှာနေရပါတယ်မြင်းခွာတဲ့တပိတ်တာကိုဈေးအမြင့်ဆုံး9000ကျပ်သာရပြီးအနည်းဆုံး2ရက်လောက်ခူပြီးစုမှသာတပိတ်တာပြပြရတယ်လို့ဆိုပါတယ်ပုံမှန်ဝင်ငွေမရှိပဲမိသားစုစာဝတ်နေရေးပို့ sign ku ni ne twa bi alou lou cha ya ma lo de
si ya wan ni da bo chang chang twa ya aye khi ban chang le ma twa ya tiao ga khuna tan tiao ya shi tao yo ko ta win a chi ai yue ba le si pu da bo ma lou chue ba chao da le ni ni so ma chue pya ni le
ya we ma alou thwa lou cha ya de ta tami de twa mi ba re ga aku lou so yin mu re shi ni ya da ga le a chang shi ba de shan pi ne myauk pai ga atat ma pye de khle re ha တရုတ်နယ်စပ်အနီကလိမ်မိုင်းဆိုင်ရာအမျက်ထုတ်တဲ့လူကုန်ကူးသူတွေရဲ့ပြစ်မှတ်ဖြစ်လာနေတယ်လို့2022အမေရိကန်လူကုန်ကူးမှုအစီရင်ခံစာကဆိုပါတယ်။လီဆူစစ်ဘေးရှောင်စခန်းတာဝန်ခံဒေါ်နိုစင်လေးကတော့ကလေးတွေမှာဖြစ်လာနိုင်တဲ့အန္တရာယ်တွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေပါတယ
်။များသောအားဖြင့်အမျိုးသမီးတွေပေါ့စိုးရိမ်လာကလိမ်မိုင်းဆိုင်ရာလူကုန်ကူးခံရမှာလဲသူတို့အတွက်စိုးရိမ်နေသူတို့အသိပညာဘာမှမရှိသေးဘူးဟိုတောင်ပေါ်ကနေဆင်းလာတယ်ဆိုတော့သူတို့မှဘာမှဆိုဘာမှကိုမရှိသေးတာ၄တန်း၅တန်း၆တန်း၇တန်းတော့ပြောတာအကာရှိကဖွေးတောင်တို့မရေးနိုင်ဘူးဆိုမှဘမဆာဆိုရင်တို့ဒီတံပေါ်ကအတန်တကြီးသွားတာအဲကြောင့်မို့လေခီးသွားရင်လည်းပဲတို့ဘဝလိမ့်မဆိုင်အမျက်ထုံခံရတာတို့မတော်တရားပြစ်ခံရတာတို့အဲတို့တက်ဆိုရင်ဒါပေါ့
လီစုစစ်ဘေးရှောင်စခန်းမှာစစ်ရှောင်မိသားစု40ကျော်ရှိပြီးအဲ့ဒီထဲကမိသားစုလူလူကစာဝတ်နေရကြက်တဲမှုတွေကိုကြုံနေကြရပါတယ်ဒါကြောင့်မိသားစုအကြက်တဲကိုတစ်ဖက်တစ်လမ်းကကူညီနိုင်ဖို့ကျောင်းပညာရေးရန်နာပြီးအလုံးလုံးနေကြရတဲ့အသက်18နှစ်အောက်ကလေးတွေလီဆူကတ်မှာ18ရောက်အထိရှိနေပါတယ်ဒီလိုအခြေအနေတွေကလီဆူစစ်ရှောင်စခန်းတစ်ခုထဲမှာဖြစ်နေရတော့မဟုတ်ပါဘူးကိုခိုင်မြို့နယ်မှာစစ်ဘေးရှောင်စခန်း15ခုအထိရှိပြီးအရင်ကစစ်ဘေးရှောင်သူတွေအတွက်အစိုးရပြည်ရင်းအဖွဲ့အစည်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေကလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးလို့ရှိပါတယ်ဒါပေမဲ့စစ်ကောင်စီလက်ထက်မှာတော့အစိုးရရဲ့လူမှုကယ်ဆယ်ရေးထောက်ပံ့မှုတွေအပါအဝင်နိုင်ငံတကာနဲ့ပြည်တွင်းအဖွဲ့အစည်းတွေစီကအထောက်ပံ့တွေမရရှိတော့တဲ့စစ်ဆောင်စခန်းတွေရှိလာပါတယ်။အထူးသဖြင့်စာနယ်ဇင်းကအကူအညီတွေရနာခံလဲရပြီးစစ်ဆောင်စခန်း15ခုမှာ3ခုသာစာနယ်ဇင်းအကူအညီတွေရရှိတော့တာဖြစ်ပါတယ်။ဒေသခံစစ်ဆောင်မိသားစုတွေကတော့အခု2022မှာသူတို့ကြုံနေရတဲ့အခက်အခဲတွေကသူတို့တောက်လျှောက်ကြုံနေရတဲ့စာဝတ်နေရေးခက်ခဲမှုတွေနဲ့အဆိုးဆုံးပဲလို့ဆိုကြပါတယ်။ကိုခိုင်ဆောင်စစ်ဘေးဆောင်စခန်းများတာဝန်ခံဦးဆိုင်သူကတော့ကိုခိုင်မျိုးစစ်ဘေးရှောင်စခန်းတွေရဲ့80ရာခိုင်နှုန်းလောက်ကအခုလိုစားဝတ်နေရေးကြက်တဲမှုတွေနဲ့စားနေရခါပြတ်တောက်မှုတွေကြုံနေကြရတယ်လို့ဆိုပါရယ်စားနေရခါကြက်တဲမှုအစိုးဆုံးကြုံနေရတဲ့ကိုခိုင်မျိုးနဲ့အလံဝေးတဲ့မုံစီ KBC စစ်ရှောင်စခန်းကစခန်းတာဝန်ခံကသူ့စခန်းမှာစားနေရခါလိုအပ်ချက်တွေဘလောက်ရှိနေတယ်လဲဆိုတာကိုဒုအတန်ကိုအခုလိုပြောပြပါရယ
်ဆိုအခုကတန်ကလည်းဒီမှာတို့ဒီစားတဲ့ရိုးရိုးစားနေဆိုရင်8,000ဆိုတာတအားညာကြီးလေးတော့ဆန်အပုတ်ပြီးပါတယ်အေးအဲ့လိုမျိုးကြီးဆိုတော့ဒီကြီးဆင်းတဲ့တအားသေးတက်နေလေဆိုတော့အဲ့လိုမျိုးအခက်ခဲကြီးတအားတုံ့ပြန်နေရတော့ခမင်းကတော့ခိုင်းဆိုတော့ဒီရက်ကသုံးနှစ်သားတာပေါ့ဒါမဲ့လို့အခုကျတော့တောင်းသွားတဲ့ကလေးတွေကိုပဲဦးစားပေးလိုက်ပြီးတော့မှမိပါကြီးကတော့ဒီရက်ကသုံးနှစ်သားတယ်အဲတချို့ကတော့အင်တနိုင်တောင်းရလေးနည်းနည်းလုပ်ထားတာရှိတယ်ကျမ်းချမ်းနေနေလို့ခါတာရှိတယ်အခုကျတော့ကျောင်းဘူးလေးနဲ့သူနဲ့အဲ့လိုမျိုးရောစားတာပေါ့ကျောင်းဘူးတော့မှဟိုမရှိဘူးလေဆမမရင်းလေစားနေရပြီ
ကိုဗစ် -19 ကူးစက်မှုတွေကြောင့်ကျောင်းတွေပိတ်ထားရတဲ့ကာလအတွင်းစစ်ဆောင်စခန်းမှာနေထိုင်ကြတဲ့ကလေးတွေဟာနိုင်ငံတော်ကအခြားကလေးတွေနဲ့နေတူပညာရေးနှောင့်နှေးမှုတွေရှိခဲ့ကြပါတယ်အချို့ကလေးတွေဟာကျောင်းစာနဲ့ဝေးနေတာပြင်ကြက်တဲနေတဲ့မိသားစုစားဝတ်နေရေးကိုကူညီနိုင်ဖို့ကျောင်းရက်နာပြီးအလုပ်လုပ်ကြဖို့ကိုပိုရွေးချယ်လာကြပါတယ်စစ်ဆောင်စခန်းတွေကအသက်မပြည့်သေးတဲ့ကလေးတွေဟာကျောင်းပညာရေးရပ်နာပြီးအလုပ်လုပ်လာကြတဲ့နှုန်းဟာ2021စစ်အာဏာသိမ်းပြီးနောက်ပိုင်းပုံမြင့်တက်လာတယ်လို့စစ်ဆောင်စခန်းတာဝန်ခံတွေကတို့အတန်ကိုပြောပြကြပါတယ်ကလေးတိုင်းဟာသူတို့ဘဝရည်မှန်းချက်တွေအတွက်ပညာသင်ယူပိုင်ခွင့်အခွင့်အရေးရှိရမယ်ဆိုတာကအခြေခံလူ့ခွင့်ရေးတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံမှာတော့ကလေးတိုင်းအသက်14နှစ်အထိကျောင်းတက်ရမယ်လို့သတ်မှတ်ထားတာရှိပါတယ် Tabimele Nanganaga Lodama Aquasi Ayalugaro, Atanga Nigani, Atakonani Ajueja, Nyama Kaliria Sebong Dabonga, Kali Lodama Pini Jare Lu Dini Sunla Adrima Topian Tavare. Ayalu Kamanja Ya, Natana said Takuni Dri, Nyamanangama Loka and Quin Lampong did at the Machautanga Song Shungabi. A Jose Nine, Kalirigo, Low Look Po, Kaisi Muri Pumia de Lare Lutiavare. At the session is you, Matriga, Gokai Munet, Langwire, Hoku, Sishan Sakanga, Sishan Minkley de Uba, Duga, Midasu Sawoni, Dua, Serene, Jang Trapi, Sishan Niga, Nizaya, Juarima, Jonya Javan, Niza, Lok Luni Yabare.
That's a shalle as you give with the yaw, Chiare, a salish, Wayare, Sudo, Yanke, Dunyare, Sudo, Salish, Ayare, Dunya, Chi.
ပတ်ချီလက်ပြညာအများရင်ပြညာတော့ပေးပြီးတော့အဲ့လိုမောင်းလေးကြောက်တဲ့ဒနစ်လေးကြောက်စီတွေ့တော်မစားရတနာစီအရေးတို့ရှမ်ပြည်နယ်မြောက်ပိုင်းဒေသအတွင်းမှာဘွားရတီအီအတွက်ကောင်းမွန်တဲ့လောက်ကန်အခွင့်လန်းတွေကနေပါပါတယ်ဒါကြောင့်လူငယ်တွေအများပြလောက်ကန်အခွင့်လန်းတွေအတွက်အခြားမျိုးရွာတွေကိုထွက်ပြီးအလုံးလုံးကြရပါတယ်ဒီလိုအခြားနေရာတွေမှာအလုံးလုံးကြရတာနဲ့အမျှ သူတို့ကြောင့်တွေ့နိုင်တဲ့အန္တရာယ်ကလည်းမြင့်တက်လာပါတယ်။အများအပြားအသက်မပြည့်ကြသေးတဲ့ကလေးတွေဟာမူဆယ်မျိုးလောက်ကမျိုးမိုင်လာမျိုးနဲ့မန္တလေးရန်ကုန်တို့လိုမျိုးတွေကိုထွက်ခွာပြီးအများစုကတော့အိမ်အကူဆိုင်းကူအဖြစ်နဲ့အလုပ်လုပ်ကြပါတယ်။အမေရိကန်နေမကောင်းလို့လေအမေကိုဆေးကူပို့သွားလို့တရှိမှာအင်တန်ရှင်ကြီး
ပြန်စီလဲတယ်အင်ဂျီတွေတတိယပေးတယ်အင်ဂျာတန်ရှင်ရဲ့လုပ်လုပ်တယ်သူတို့ဘတင်းပေးမလို့ပြောတာအခုမန္တလေးဖြဲတော့သူတို့နိကလာရှိကြစွာစစ်ပေးဆောင်မီနေထိုင်လာကြရတဲ့စစ်ပေးဆောင်ပြည်သူတွေရဲ့ဘဝကတပြေးပြေးပိုခက်ခဲမှုတွေနဲ့ကြုံလာနေကြရပါတယ်ဒါပြင်ရှမ်းပြည်နယ်မြောက်ပိုင်းကစစ်ဆောင်စခန်းတွေကိုစစ်ကောင်စီဘက်ကအော်တိုဘာလကုန်မှာပိတ်သိမ်းဖို့ညှဉ်းကြားချက်တွေလည်းရှိန ဒီအပစီတယ်လာမကူညီဘူးနောက်ရတဲ့အစိုးရလည်းဒီကက်မျိုးကကြီးမှမပြည့်ဘူးဆိုရင်တော့သူတို့အနေနဲ့ချက်တင်းကြီးဆိုတဲ့အယူပေါ့နော်အဲ့လိုမျိုးတော့သူတို့ခံစားနေရတာပေါ့တချို့ကြတော့လည်းညီရပြန်ဖို့မစင်စားရဲဘူးပေါ့နော်သူတို့အခုအနေထားဆိုရင်တော့အဲသူတို့အဖြေတော့ဘာမှတော့စဉ်းစားထားတာမရှိဘူးလို့တော့ပြောတာပဲရှင်ပါရှင်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲထားပါတယ်ဒို့အတန်အတန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အိုင်ဂျွန်တို့ကနေလဲဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလဲ စနေ နေ့ ည 9:00 ကနေ 10:00 တွင်နဲ့ တနင်္ဂနွေနေ့နံနက် 6:00 ကနေ 9:00 တွင်မှာလဲ နားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုအလှူရှင်တွေက ပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ် တို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက် ကျေးဇူးတင်ပါတယ်ရှင်
ဒုက္ခတွေကြုံနေရတဲ့အထဲဒီစစ်ဆောင်စခန်းတွေမှာခိုလိုနေရတဲ့ကလေးငယ်တွေပညာသင်ကြားခွင့်မှာပျောက်ဆုံးနေရတဲ့အကြောင်းကိုဒုအတန်အစီအစဉ်မှာနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာသိပ်မကြခင်ပါပဲ ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းထိတ်တန့်ရောက်တဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရမှာပါ
ဗီအိုအေအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ် 24 နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ် 24 နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL-70B Asia Bin Juru Channel 101 ဒါမှမဟုတ် Thaicom 6 Juru Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာ ဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာနဲ့ခင်ပြကြပါသေးခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American အတန်ရဲ့မြန်မာပြည်တွင်းသတင်းတွေနဲ့မနေ့ကအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24-40-51အပြင်လိုင်းလမ်းမီတာ190နဲ့ VO ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။တကယ်တော့ကျွန်တော်တို့အစီအစဉ်ကရေဒီယိုအစီအစဉ်သာဖြစ်ပါတယ်။အဲ့တော့ဒီဒုတိယအပိုင်းနိုင်ဝက်အတွင်းမှာဒီကဘာနဲ့မြန်မာကထိတ်တန့်ရောက်နေတဲ့တပတ်အတွင်းသတင်းတွေမတင်ပြခင်မှာဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုအရင်တင်ဆက်ချင်ပါတယ်။ဒီမိုကရေစီစနစ်လို့ပြောကြတဲ့အခါတိုင်းမှာလူတွေရဲ့ခေါင်းထဲမှာပေါ်လာတာကတော့ဒီနိုင်ငံတွေထဲမှာအမေရိကန်ကဒီမိုကရေစီဆိုတဲ့ထိတ်တန့်နိုင်ငံလို့ပြောဆိုနေကြတာပါအမေရိကန်ပြည်သူလူထုကရောအမေရိကန်ဒီမိုကရေစီအပေါ်မှာဘယ်လိုမြင်ကြပါသလဲ AP သတင်းဌာနနဲ့ NORC Center for Public Affairs Research တို့ပူးပေါင်းပြီးတော့စစ်တမ်းကောက်ယူထားတာရှိပါတယ်အဲ့လိုလူထုစစ်တမ်းသဘောထားနဲ့အမေရိကန်တို့ရဲ့ဒီဒီမိုကရေစီသဘောတဘာဝတွေကိုဦးတင်မောင်တန်းကဒေါက်တာတင့်စွေနဲ့ဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့ဒီမိုကရေစီစနစ်ကိုဒီမိုကရေစီပိုးရည်ကြီးလို့လည်းတချို့ကခေါ်ကြပါတယ်။ကမ္ဘာတစ်ပေါင်းကဒီမိုကရေစီရေးလှုပ်ရှားကြသူတွေဟာသူတို့လှုပ်ရှားမှုတွေအတွက်အမေရိကန်ကိုလက်နက်ကြီးကြပါလေ။သမ္မတ်ထရန့်လက်ထက်မှာတော့ဒီမိုကရေစီနဲ့တူခွေလှုပ်ရှားမှုတွေကနေနိုင်ရှင်မှုအရဝေးဝေးနေခဲ့ပေမဲ့သမ္မတ်ဘိုင်ဒန်လက်ထက်ရောက်လာတဲ့အခါမှာတော့ဒီမိုကရေစီနဲ့တူခွေကိစ္စတွေမှာအမေရိကန်နိုင်ငံကပြန်တဲ့ဥဆောင်မှုရဖို့ကြိုးစားလာတာကိုတွေ့ရပါတယ်။ဒါမှမဟုတ်ဘိုင်ဒန်ကကမ္ဘာခြေအနေကိုအကဲဖြတ်ရမှာလဲအာဏာပိုင်စနစ်နဲ့ဒီမိုကရေစီကြားတိုက်ပွဲဖြစ်ကမ္ဘာနိုင်ငံကြီးခင်းကျင်းကိုရှုမြင်ထားပါလေဒီလိုခြေအနေမှာအမေရိကန်ပြည်သူတွေကတော့သူတို့ရဲ့ဒီမိုကရေစီစနစ်ကိုသူတို့အားရကျင့်ကြပါသလားဒီပတ်ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာအမေရိကန်ဒီမိုကရေစီနဲ့လူမှုအမြင်အကြောင်းကိုဆွေးနွေးတင်ပြချင်ပါတယ်ဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့1990ခုနှစ်ရွေးကောက်ပွဲမှာပလဲမျိုးနယ်ကနေရွေးကောက်တင်မြောက်ခံရပြီး NLD အမတ်ဖြစ်တဲ့နောက်ပိုင်းမှာဒီမိုကရေစီရေးပြပလှူရှားမှုတွေမှာဦးဆောင်ပါဝင်နေခဲ့တဲ့ဒေါက်တာတင့်ဆွေဖြစ်ပါတယ်။ဟိုမင်္ဂလာပါဆရာကြီ
း။ဟုတ်ကဲ့ခင်ဗျာမင်္ဂလာပါခင်ဗျာဦးတော်ပါဆရာကြီး။ဟ
ိုမကြာသေးခင်က AP သတင်းဌာနနဲ့ NORC Center for Public Affairs Research တို့ကပူးပေါင်းပြီးတော့အမေရိကန်ပြည်သူလူထုရဲ့အပြင်သဘောထားစစ်တမ်းတရားကိုလေ့လာခဲ့ပါတယ်။အဲ့ဒီလိုလေ့လာခဲ့တဲ့အခါမှာကျွန်တော်တို့ဒီမိုကရေစီစနစ်ပေါ်အမြင်နဲ့ပါတာကိုတွေ့ရပါတယ်။ဒီစစ်တမ်းအရဆိုလို့ရှိရင်တော့ကောင်းကောင်းလုပ်နိုင်တယ်လို့မြင်တဲ့သူက900ခန့်လုံးပဲရှိပါတယ်။52ရာခိုင်နှုန်းကတော့ကောင်းကောင်းလုပ်မလုပ်ဘူးလို့မြင်ကြတာတွေ့ရပါတယ်။ပထမဦးဆုံးအနေနဲ့ပေါ့နော်ဆရာခြုံငုံပြီးတော့ပေါ့သုံးသပ်ရလို့ရှိရင်ဆရာကအမေရိကန်ဒီမိုကရေစီစနစ်ကကောင်းကောင်းအလုပ်လုပ်နေနိုင်တဲ့ဒုက္ခမြင်ပါသလားဆရာ
ဟုတ်ကဲ့ကျွန်တော်အဲ့ဒီ NORC သုတေသနစာရင်းကိုဖတ်ပါတယ်ဖတ်တော့ဒီသုတေသနဟာအမေရိကန်ပြည်ထောင်စုဒီကနေ့ဖြစ်နေတဲ့အနေအထားကိုသုံးသပ်တာတော့မှတ်နေဒါပေမဲ့ကာလအဖြစ်ဒီ2020ယူကော့ပွဲလွန်ကာလမှာဖြစ်နေတဲ့အခြေအနေယူကော့ပွဲလွန်မှာပြောင်းလာတဲ့လူအမြင်တွေကိုသုံးသပ်တယ်လို့ကျွန်တော်ကမြင်တယ်။တနည်းအားဖြင့်ဟိုအကန့်အသတ်ရှိနော်။အမေရိကန်ပြည်ထောင်စုကြီးစတဲ့ကလေးကနေခုချိန်ကြီးဒါဒီမိုကရေစီစနစ်ကတော့အလုပ်မဖြစ်ပါဘူးလို့ပြောဖို့ကျွန်တော်ကတော့သဘောမတူပဲနဲ့အလုပ်ဖြစ်တယ်လို့ပဲမြင်ပါတယ်။သို့တော့ဒီသုံးသပ်ချက်ကလည်းစနစ်တကျလေ့လာထားတာဖြစ်တော့ဒီကနေ့အနေထားအမေရိကန်ပြည်ထောင်စုရဲ့ရာခိုင်နှုန်းဘလောက်ကကောင်းမြင်ရာခိုင်နှုန်းဘလောက်ကတနည်းအားဖြင့်အနည်းနည်းတည်းကသာအကောင်းမြင်တယ်ဆိုတဲ့အချက်ကတော့ဒါညင်းလို့မရတဲ့အခြေအနေတရားဖြစ်တယ်။တနည်းအားဖြင့်အခုသုတေသနဟာအမေရိကန်ဒီမိုကရေစီဆိုတာတဲ့အမေရိကန်ယူကော့ပွဲစနစ်အခြေပြသုတေသနတစ်ခုလို့ကျွန်တော်ကမြင်နေခင်ဗျာ။ဟုတ်ကဲ့ခင်ဗျာ
။ဟုတ်ကဲ့ဆရာ။ဟိုလက်ရှိဒီမိုကရေစီစနစ်ကကောင်းကောင်းအလုံးမလုံးဘူးလို့မြင်ရလူတွေအများစုကတော့ Republican Party ဝင်နေဖြစ်နေတာကိုသွားပြီးတွေ့ရတယ်ပေါ့နော်။ဆိုတော့လွန်ခဲ့တဲ့နှစ်နှစ်က32ရာခိုင်နှုန်းရှိတယ်အဒီနေ့မှာတော့68ရာခိုင်နှုန်းထိတောင်ဖြစ်သွားတယ်။ဒါပေမဲ့တစ်ဖက်ကျွန်တော်တို့ဒီမိုကရက်တစ်ဆိုက်ကိုလည်းကြည့်လို့ရှိရင်အရင်တော့ကဒီလို ဒီမိုကရေစီစနစ်ကအလုပ်ကောင်းကောင်းမလုပ်ဘူးလို့ပေါက်နေတဲ့ဒီမိုကရက်တွေ63ရာခိုင်နှုန်းရှိရနေအခုလှိမ့်လာကြမှာတော့40ရာခိုင်နှုန်းထိကျသွားတာကိုတွေ့ရတယ်။အဲ့တော့ပါတီနပါတီရဲ့အမြင်တွေလည်းမတူဘူးပြီးတော့ကိုပါတီကအာဏာရနေတဲ့အချိန်နဲ့ကာလလည်းမတူဘူးဟုတ်ပေါ့ဆိုတော့ဘာကြောင့်လို့ဒီလိုလူတို့အမြင်ကအပြောင်းလဲတွေရှိလာရတယ်လို့ဆရာထင်ပါတယ
်။ဟုတ်ကဲ့ဒီအမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီဟာနိုင်ငံရေးပါတီကြီးနှစ်ခုကိုမန်တိုင်ပြုတ်ပြီးတော့လေပတ်နေတာနှစ်ပေါင်းရာတိုင်းရှိတယ်။အဲ့ဒီတော့အမေရိကန်ပြည်သူလူထုကလည်းပါတီကြီးနှစ်ခုအတိုင်းအနေရောင်နဲ့အပြာရောင်နှစ်မျိုးပွဲတယ်။ပွဲတိတိတသားကိုပွဲတာနော်။နောက်တစ်ခါကြားကြတယ်လို့ပြောရမယ်။ဟိုနောက်တစ်ခါဒီပြီးခဲ့တဲ့ယူကပွဲနှစ်ခုမှာတက်လာတဲ့ဆိုရှယ်လစ်အယူဆသမ္မတလောင်းတွေရှိတော့ဒီသုံးစုဒဲမှာအဓိကကတော့နှစ်ခုပေါ့နော် Republic နဲ့ Democrat အဲ့ဒါလို့နိုင်ငံရေးပါတီကပြည်သူလူထုကြီး American ပြည်ထောင်စုပြည်သူလူထုယူကိုခွဲထားတော့လူထုကလည်းအခွဲတဲ့လမ်းကြောင်းပေါ်မှာမြင်ကြတယ်အခုသူသတင်းစာဆရာဟာ2020တုန်းက Republican သမ္မတလောင်း Donald Trump နိုင်မယ်လို့တေချာပေါက်ကိန်းသေးပေါက်တွတ်ထားရကနေယူကပွဲရက်လက်တီထွက်ထွက်ထွက်ထွက်ထွက်လာတဲ့ခါမှာနောက်ဆုံးအချိန်ကြတော့သူတို့သမ္မတလောင်းရှုံးတဲ့အခါမှာအခုချိန်ကြီးနှစ်နှစ်ကြာတာတော့မှဒီ2020ယူကပွဲဟာဟိုသူတို့အသုံးဆိုအခိုးယူခြင်းခံရတဲ့ယူကပွဲရက်လက်လူယုံနေတဲ့လူကရာနှုန်းအတန်အသင့်ရှိသေးတဲ့အတွက်တနည်းအားဖြင့်Republic တွေကသဘောမကျတယ်လို့ Democratic ကို၌ကလည်းပဲသူတို့ရဲ့သမ္မတသမ္မတသူတို့ပါတီအပေါ်မှာအားမရတာကြီးရှိလာတဲ့အနေထားအခြေအနေပေါ်မှာလုပ်တဲ့သူတည်တာဖြစ်တယ်လို့မြင်တဲ့တွေ့ဒါကလည်းအရှိတရားတက်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့ခင
်ဗျဟုတ်ကဲ့ဆရာဒီမိုကရေစီဆိုတာလူထုကရွေးကောက်တင်ပြောက်တဲ့စနစ်လို့ဒီလိုပဲနားလည်ကြတယ်ဒါပေမဲ့သမ္မတကိုလည်းလူထုကရွေးကောက်တယ်လို့ပြောပေမဲ့လို့အမေရိကန်မှာတော့သမ္မတရွေးကောက်တယ်တပ်ရောက်ကိုရွေးကောက်တဲ့အဖွဲ့ကပဲရွေးကောက်ကြတာများပါတယ်အဲ့တော့ဒီမိုကရေစီကိုလေ့လာတဲ့ဒါဒီမိုကရေစီရဲ့ပညာရမှာဖတ်ခင်ကြီးလို့လည်းပြောကြတယ်ဒါကဆိုလို့ရှိရင်အမေရိကန်ဖွဲ့စည်းပုံဖြစ်ပြီးတော့ဒီမိုကရေစီမကျတဲ့ဖွဲ့စည်းပုံဖြစ်တယ်သူပြောတယ်ပေါ့နော်ဆိုတော့တတိလုံးပါလူလူမဲအရာနိုင်နေမယ်လို့လည်းဒါအမေရိကန်မှာဆိုရင်တပ်ရောက်ဖြစ်ချင်မှဖြစ်တာပေါ့ဆိုတော့အမေရိကန်ရဲ့ဒီမိုကရေစီစနစ်ပေါ့နော်ခုနတပ်ရရွေးချယ်ပွဲနဲ့စနစ်တွေပေါ်မှာဟိုဆရာအနေနဲ့ပေါ့နော်ဘယ်လိုသုံးသပ်ပါလဲ
ဟုတ်ကဲ့ခင်ဗျဒီအမေရိကန်ယူကပွဲစနစ်တနည်းအားဖြင့်တပ်ရရွေးတဲ့စနစ်ဟာအပြမရှုပ်ထွေးတဲ့စနစ်ကြီးတစ်ခုဖြစ်ပါတယ်ဆိုတော့ဟိုအစ်စ်နေများပြီးရှုပ်ထွေးတော့ပါဥပမာဆိုရင်ဒေါ်နယ်ထရမ့်နိုင်ခဲ့တဲ့ယူကပွဲတုန်းကတပီလုံးရဲ့မဲဆန္ဒရခိုင်နှုန်းမှာcalorie clean တက္ကနောပူရတယ်တနည်းအားဖြင့်ဗမာပြည်မှာသုံးနေတဲ့အိန္ဒိယမှာသုံးနေတဲ့စနစ်အရာဆိုရင်တော့ calorie ကသမ္မတဖြစ်เสียအကြောင်းရှိတယ်တနည်းအားဖြင့်သူဟာပြည်သူလူထုမဲဆန္ဒရှင်ရဲ့ပိုပြီးများဆုံးရခိုင်နှုန်းကိုရတဲ့သမ္မတလောက်ဖြစ်တယ်သို့တော့ Donald Trump ပဲဖြစ်တဲ့ဒီစနစ်ကြီးကိုမေဝန်တော့ထုတ်လာကြတယ်ဗျထုတ်လာတာကအခု၄နှစ်၈နှစ်မှမဟုတ်သေးဘူးဂျာကာလာမှာလည်းထုတ်ကြတာပေါ့နော်ဒါပေမဲ့လို့အမေရိကရဲ့ဖွဲ့စည်းပုံအမေရိကရဲ့တပ်မတရွေးချယ်ရေးစနစ်နဲ့ဥပဒေတွေဟာခိုင်မာအားကောင်းနေကြတာကြာတော့ကျင့်လဲရနေတော့ဒါကိုပြင်ကြအောင်မယ်လို့တော့ကျွန်တော်မထင်တော့အမေရိကန်ဟာသူဆွဲထားတဲ့ဖွဲ့စည်းပုံသူဆွဲထားတဲ့ယူကပွဲစနစ်သူလုပ်ထားတဲ့တပ်မတရွေးချယ်စနစ်အတိုင်းဆက်သွားနေကြလေဦးမယ်ဒီအတိုင်းလည်းပဲတပ်မတလောင်းနေဟာသူတို့သမ္မတဖြစ်ရေးကိုပါတီအလိုက်ပေါ့နော်ဟိုကြိုးစားကြတယ်ဆိုတော့စကားတင်မှုအမျိုးမျိုးရှိတဲ့အနေမှာယူတနစကားခြင်းရဲ့စကားစိတ်တန့်စင်မှုမဟုတ်ဖဲနဲ့ထူးခြားတဲ့သမ္မတရွေးချယ်ရေးကော်မတီကနေရွေးတယ်ဆိုတော့ကကျွန်တော်မြင်တာကတော့အမေရိကန်အတွက်ကတော့ဒီစနစ်ကြီးကိုပြောင်းကြလေအောင်မဖြစ်ဘူးဒီတိုင်းပဲသွားကြလေအောင်မယ်။နောင်ယူကောက်ပွဲတွေမှာလည်းသူတို့အနိုင်ရအောင်ဒီစနစ်အတိုင်းပဲလုပ်ကြလေအောင်မယ်လို့ထင်တဲ့တွေ့ဒီကဘာမှာပထမဟိုတခုတည်းသောယူချီ သမ္မတရွေးချယ်ရေးစနစ်ရှိတဲ့နိုင်ငံကြီးဆိုတော့ကျွန်တော်တို့ဟိုပြောရဆိုတာတော်တော်တော့ခက်တယ်သို့တော်သူဟာနဲ့သူတော့အဆင်ပြေနေတယ်လို့ချက်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ဆရာရေဟိုနောက်ဆုံးမိန့်ခွန်းလေးပေါ့နော
်ကဲ့
ဆိုတော့ဟိုတိုက်တိုက်ဆိုင်ဆိုင်ပဲပေါ့လေ2020မှာလည်းအမေရိကန်မှာပြည်ကောက်ပွဲနိုဗ ెంబ ာလမှာပြည်ကောက်ပွဲလုပ်တယ်မကြာခင်မှာပဲကျွန်တော်တို့မြန်မာပြည်မှာပြည်ကောက်ပွဲလည်းလက်ပါခဲ့ပေါ့နိအဲ့ဒီ2020ရွေးကောက်ပွဲပေါ်မှာတပ်ရထရမ်ကဒါမဲလိန်နာတွေမဲခူတာတွေရှိတယ်တမာတမမကြဘူးဆိုပြီးတော့အဲ့ဒီရွေးကောက်ပွဲကာလပြင်းထဲမှာလည်းဝေဖန်ခဲ့တယ်မဲရီတွက်နေတဲ့ချိန်ဒီမှာလည်းသူကဝေဖန်ခဲ့တယ်ပေါ့နော်အခုလူဒုစစ်တမ်းမှာလည်းကြီးလိုက်တဲ့ခါကျတပ်ရဘိုင်ဒန်ကတရားမဝင်ဘူးလို့ပြောကြတယ် Republican တွေက52ရာခိုင်နှုန်းတောင်ရှိနေတာကိုတွေ့ရအဲ့တော့ဒီလူလူစစ်တမ်းကြောင်းရေးတဲ့သတင်းဆောင်ပါကိုဖတ်လိုက်တဲ့ခါမှာလေနော်သတင်းတောက်က Republican Party ဝင်တယောက်နဲ့တွေ့တဲ့ခါမှာအထောက်ထားတော့မရှိဘူးမဲတွေကတော့လိန်နေတယ်ခုခဲ့တယ်ဆိုတော့ခံစားချက်တော့သူ့မှာရှိတယ်ဒီခံစားချက်နဲ့သူတို့ကပြောတာဖြစ်တယ်လို့ပဲဒီချက်မှာသတင်းဆောင်ပါထဲမှာရေးထားတာကိုဖတ်ရတယ်ပေါ့နော်အဲ့တော့အဲ့ဒီအချိန်မှာပဲ Trump နဲ့ Trump လူတွေကစစ်တပ်ကိုအာဏာသိမ်းအောင်ပြောဆိုနေကြတာတွေလည်းအဲကျွန်တော်တို့ကြားခဲ့ရဘူးတယ်ပေါ့နော်ဆိုတော့ဒီအဖြစ်တွေကတိုက်တိုက်ဆိုင်ဆိုင်မြန်မာပြည်ကအဖြစ်တွေနဲ့တွားပြီးတူနေပါတယ်ဆိုတော့ဒါပေမဲ့အမေရိကန်နိုင်ငံကမြန်မာနိုင်ငံလိုအဖြစ်ဆိုးကြီးမကြုံပါဘူးဒီအလားတူအဖြစ်ဆိုးကြီးအမေရိကန်ဘာမကြုံရတာကအမေရိကန်ရဲ့ဒီမိုကရေစီစနစ်မှာဘာအားကောင်းချက်တွေရှိလို့လဲ
ဟုတ်ကဲ့အဲ့တော့အမေရိကန်ပြည်တော်စုကနှစ်ပေါင်း200ကျော်ခိုင်မာတဲ့ဒီမိုကရေစီစနစ်ကြီးရှိတယ်ခိုင်မာတဲ့ဖွဲ့စည်းအုပ်ချုပ်ပုံကြီးရှိတယ်နောက်တစ်ခါတကယ်အားကောင်းတဲ့မီဒီယာရှိတယ်လို့အားကောင်းတဲ့ဟိုဗမာပြည်အသုံးပေါ်လဲ civil society ဆိုရဲလူလူလူနာဖွဲ့စည်းတွေကလည်းသူ့ဟာနဲ့သူရှိနေကြတယ်ဒီလောက်ရှိနေကြတဲ့အခါမှာ2020ယူကော့ပွဲတုန်းကဖြစ်ခဲ့တယ်လို့အစင်လာနဲ့ဆန့်ကျင်တဲ့ဟာကြီးတစ်ခုနောက်ဟို American စစ်တပ်ကိုနိုင်ကပေါ့နော်ယူကျင်တာမဟုတ်အိန္ဒိယစစ်တပ်ဆိုတော့အဲ့ဒီအစင်လာကောင်းကြီးတနည်းအားဖြင့်အမေရိကန်စစ်တပ်တို့အိန္ဒိယစစ်တပ်တို့ဟာအစင်လာကောင်းကိုထိန်းတဲ့တပ်မတော်ကြီးတွေနှစ်ခုဖြစ်တယ်လို့ကျွန်တော်မြင်တယ်ဒါဟာအခရာကြတယ်လို့ထင်တယ်ကြံတဲ့ဟိုပညာရှင်ကိစ္စမီဒီယာကိစ္စတွေကတော့အစွဲနဲ့ထောက်ကူမှုပိုင်းဖြစ်ပြီးဟောကျွန်တော်အမြင်ကတော့တပ်မတော်လို့ခေါ်တဲ့စစ်တပ်ပေါ့နော်အမေရိကန်စစ်တပ်ဟာသူ့နေရာအမှန်ကိုဆက်ပြီးတော့နေတဲ့နေကျင်တဲ့ဆုံးဖြတ်ချက်ကအဓိကကြလိမ့်မယ်ဒါကြောင့်လည်းပဲဒီနေ့ကဘာမှာစစ်အင်အားရအမေရိကန်ဟာနံပါတ်1နေရာကလည်းမကြဘူးတကယ်လို့သာအာဏာသိမ်းလိုက်ရင်သူကနံပါတ်1တော်ဝရလိမ့်ရချင်မှရလိမ့်မယ်လို့တင်တယ်တော်ကျွန်တော်ကတော့အမေရိကန်တပ်မတော်ရဲ့အစင်လာကိုပဲကျွန်တော်ပြောလို့ပါတယ်ခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာကြီ
းဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ခင်ဗျာ
အခုဆွေးနွေးတင်ပြသွားသူကတော့ဒီခေတ်တုန်းက1999ရွေးကောက်ပွဲမှာပလဲမြို့နယ်ကနေအတန်းရရှိခဲ့တဲ့ NLD လွှတ်တော်ဘဒေါက်တာတင့်ဆွေဖြစ်ပါတယ်အခုလည်းမြန်မာရေးတွေကိုသုံးသပ်ဆွေးနွေးပေးနေသူတယောက်ဖြစ်ပါတယ်ကျွန်တော်တပေါင်းဖတ်ပ
ါဦးတင်မောင်သားနဲ့ဒေါက်တာတင့်ဆွေတို့ဆွေးနွေးသုံးသပ်တင်ပြတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့နားဆင်ရမှာကတော့ဒီတပတ်အတွင်းထေတန်းရောက်မြန်မာသတင်းတွေပဲဖြစ်ပါတယ်မြန်မာရေးကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီမှာလူအခွင့်ရေးဆိုင်ရာကုလအထူးစုံစမ်းရေးမှူးထွန်အမ်ဒရူးစ်ကထောက်ပြပြောဆိုခဲ့ပါတယ်မြန်မာရေးအာဆီယံအထူးအစည်းအဝေးပဲကိုအင်ဒိုနီးရှားမှာကျင်းပခဲ့ပါတယ်ဒီလိုတပတ်အတွင်းမြန်မာသတင်းတွေကိုတော့မဆုမြတ်မွန်နဲ့ကိုဝင်းခန့်မောင်တို့ပြောပြကြမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာစစ်ကောင်စီရဲ့လူခွင့်ရချိုးဖောက်မှုအခြေအနေပိုဆိုးအောင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ကလုံနေတယ်လို့မြန်မာနိုင်ငံလူခွင့်ရဆိုင်ရာကုလသမဂ္ဂအထူးစုံစမ်းရေးမှူး Tom Andrews ကထောက်ပြလိုက်ပါတယ်စစ်ကောင်စီကိုလက်နက်ကင်ဆန့်ကျင်နေကြသူတွေအပေါ်စစ်တပ်ကတိုက်ခိုက်နေတဲ့လက်နက်တွေဟာရုရှားနိုင်ငံကဖြစ်တယ်ဆိုတာကိုအောက်တိုဘာလ26ရက်နေ့ကကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီမှထောက်ပြသွားခဲ့တာဖြစ်ပါတယ
် Some of the very types of weaponsthat are being used to attack the people of Ukraine are being used to attack the people of Myanmar and they come from the same source Russia
ယူကရိန်းပြည်သူတွေအပေါ်တိုက်ခိုက်တဲ့နေရာမှာတုံးနေတဲ့တချို့လက်နက်တွေနဲ့မြန်မာပြည်သူတွေအပေါ်တိုက်ခိုက်တဲ့နေရာမှာတုံးနေတဲ့လက်နက်တွေဟာဆင်တူဖြစ်နေပါတယ်။ဒီလက်နက်တွေရဲ့ဇင်းမြစ်ကရုရှားနိုင်ငံကဖြစ်ပါတယ်လို့လူအခွင့်အရေးအထူးစုံစမ်းရေးမှူးတอมအန်ဒရူးစ်ကပြောကြားသွားခဲ့တာပါ။ယူကရိန်းဘက်ကနေနိုင်ငံတကာကကာကွယ်ပေးနေတဲ့အပေါ်မြန်မာပြည်သူတွေကထောက်ခံအားပေးကြပါတယ်။ဒါပေမဲ့ယူကရိန်းအရေးကိစ္စကို၄ရက်အတွင်းမှာကင်တွယ်အရေးယူခဲ့တဲ့ကုလသမဂ္ဂကမြမအရေးကိုအရေးယူကြိုက်တွေပေးဖို့အတွက်မြမပြည်သူတွေစောင့်ဆိုင်းနေတာ18လကျော်ရှိနေပါပြီ။ရိုဟင်ဂျာတွေဆိုရင်စောင့်နေတာဒီထက်တောင်ပိုကြာနေပါပြီလို့တတိယကော်မတီမှအထူးဆောင်ဆန်းရေးမှူးတอมအန်ဒရူးစ်ကပြောကြားပါရယ်။အခုအညီလိုအပ်နေတဲ့မြမနိုင်ငံအပေါ်ကုလသမဂ္ဂအဖွဲ့ဝင်တော်တော်များများကမကူညီတဲ့အပြင်ပြည်သူတွေအပေါ်စစ်ကောင်စီတိုက်ခိုက်နေတဲ့လက်နက်တွေကိုတချို့နိုင်ငံတွေကဆက်ပြီးတော့ပံ့ပိုးပေးနေတယ်။တချို့ကလည်းစစ်ကောင်စီကျင်းပမဲ့အတူရောက်ရွေးကောက်ပွဲကိုထောက်ခံမဲ့အရေးအယောင်တွေပြသနေတယ်လို့လည်းသူကပြောကြားသွားခဲ့ပါရယ်။ဖက်ပြောင်းလာတဲ့ရေတဲ့အရာရှိတချို့အပအဝဲမြန်မာနိုင်ငံသား100ကျော်ကိုမလေးရှားနိုင်ငံကပြန်ပို့ခဲ့တာကိုလည်းသူကထောက်ပြသွားပါတယ်လူမှုရေးလူသားချင်းစာနာမှုနဲ့ရင်ကျေးမှုဆိုင်ရာအရေးကိစ္စတွေကိုအဓိကဆွေးနွေးတဲ့တတိယကော်မတီမှာမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးဆောင်ရွက်မှုကမြန်မာနိုင်ငံအကြောင်းကိုအပိုင်း၃ပိုင်းခွဲပြီးတော့တင်ပြသွားခဲ့တာဖြစ်ပါတယ်စစ်ကောင်စီရဲ့လူသားမျိုးနွယ်တို့အပေါ်ကျူးလွန်မှုတွေဆေးရဆွေးကျူးလွန်မှုတွေနဲ့ပတ်သက်တဲ့သတင်းတွေမပေါက်ကြအောင်လို့အဲ့ဒီလိုလူမျိုးတွေကိုဖိနှိပ်မယ်ဆိုရင်တော့စစ်ကောင်စီအတွက်မှားရတာဖြစ်လိမ့်မယ်လို့မစ္စတာအန်ဒရူးစ်ကပြောပါရယ်ခလေးငယ်အများပြားတေဆုံးခဲ့ရတဲ့လက်ရက်ကုံကျေးရွာအပေါ်လေကြောင်းတိုက်ခိုက်မှုကချင်အရက်သားအများပြားတေဆုံးခဲ့တဲ့အနံ့ပါကျေးရွာအပေါ်ဘုံကျဲတိုက်ခိုက်မှုတွေအပါအဝင်မြန်မာပြည်သူတွေအပေါ်စစ်တပ်ရဲ့တိုက်ခိုက်မှုတွေကိုလည်းသူကတင်ပြသွားခဲ့ပါရယ်အခုလိုလူခွင့်ရေးအခြေအနေဆိုးဝါးလာတဲ့မြန်မာနိုင်ငံအတွက်ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေရဲ့တုံ့ပြန်မှုမလုံလောက်တဲ့အပေါ်ဘယ်နဲ့နိုင်ငံကအတိအမှတ်ပြုပါသလဲမြန်မာနိုင်ငံအရေးကိုထိထိရောက်ရောက်စုပေါင်းကင်တွယ်ဖို့အတွက်ဘယ်နိုင်ငံကများလိုလိုလလဥဆောင်မလဲဆိုတဲ့မေးခွန်းတွေထုတ်ပြီးတော့တတိယကော်မတီမှသူ့ရဲ့မြန်မာနိုင်ငံကိစ္စတင်ပြမှုကိုတอมအန်ဒရူးစ်ကအဆုံးသတ်သွားခဲ့ပါတယ် On your answers to these questions.
Thank you. Muchas gracias al relator.especial de permanente de Myanmar.
မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးဆောင်ရွက်မှူး Tom Andrews ရဲ့တင်ပြချက်တွေကိုမြန်မာနိုင်ငံကုလအမြဲတမ်းကိုယ်စားလှယ်တာဝန်ကြီးဦးကျော်မိုးထွန်းကလည်းထောက်ခံပြီးမြန်မာစစ်ကောင်စီပေါ်ရေးယူဖို့အကြံပြုချက်တချို့တင်ပြခဲ့ပါတယ်။စစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းမှာမြန်မာပြည်သူတွေရဲ့အခြေအနေဟာတစ်နေ့တစ်နေ့ပိုဆိုးဝါးလာနေတယ်ဆိုတာကိုပြောကြားခဲ့ပါတယ်။စစ်ကောင်စီဟာစနစ်တကျကြဲကြဲပြန့်ပြန့်ပြည်သူတွေရဲ့အခြေခံခွင့်ရေးတွေကိုချိုးဖောက်နေတယ်လို့လည်းထောက်ပြပါဗျ။ကုလသမဂ္ဂလူမျိုးရေးကောင်စီမှမြန်မာအရေးအမြတ်ဆွေးနွေးပြီးမြန်မာအပေါ်အလုံးစုံလက်နက်ရောင်းချတင်ပို့မှုတားမြစ်တဲ့စုံဖြတ်ချက်ချမှတ်ပေးဖို့လည်းတမ်ဘတ်ကြီးဦးကျော်မိုးထွန်းကတိုက်တွန်းသွားခဲ့ပါဗ
ျ။ကုလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီမှာလူ့အခွင့်အရေးအထူးစုံစမ်းရေးမှူးတอมအန်ဒရူးစ်ရဲ့ပြောကြားသွားချက်တွေဟာအခြေအမြစ်မရှိတဲ့ပြောကြားသွားချက်တွေသာဖြစ်တယ်လို့ရုရှားနိုင်ငံကတုံ့ပြန်ပါတယ်။လူ့အခွင့်အရေးအခြေအနေကိုတစ်ဖက်သက်တင်ပြတဲ့အစီရင်ခံစာဖြစ်တယ်လို့လည်းဆိုပါတယ်။မြန်မာစစ်တပ်အသုံးပြုနေတာတွေဟာရုရှားလက်နက်တွေဖြစ်တယ်ဆိုတော့တอมအန်ဒရူးစ်တင်ပြသွားချက်ကိုတော့သူကတိုက်ရိုက်တုံ့ပြန်သွားခြင်းမရှိပါဘူး။မြန်မာနိုင်ငံအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတော်တော်များများကမြန်မာနိုင်ငံကဆိုးဝါးလာတဲ့အခြေအနေအပေါ်ထောက်ပြသွားခဲ့ကြပါတယ်။မြန်မာစစ်တပ်ရဲ့လုပ်ရက်တွေဟာမြန်မာနိုင်ငံအတွက်အခြေအနေဆိုးဝါးစေတယ်လို့အမေရိကန်ပြည်ထောင်စုကလည်းတင်ပြသွားပါတယ်။အကြမ်းဖက်မှုတွေကြားကလူ့အခွင့်အရေးကိုကာကွယ်ဖို့နဲ့ဒီမိုကရေစီရေးဆက်လက်တောင်းဆိုနေကြတဲ့ရဲရင့်တဲ့ပြည်သူတွေရဲ့တောင်းဆိုမှုတွေနဲ့တခြားစိန်ခေါ်မှုတွေကိုလျှစ်လျူရှုထားလို့မရဘူးလို့အမေရိကန်ပြည်ထောင်စုကပြောကြားသွားခဲ့ပါတယ်။EU ဥရောပသမ္မတကတော့လက်ရှိအခြေအနေအောက်မှာစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲကနေနောက်ထပ်အကြမ်းဖက်မှုတွေသာဖြစ်လာလိမ့်မယ်လို့ယုံကြည်တယ်လို့ပြောပါရယ်စစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့အရသာပြည်သူတွေအထူးသဖြင့်ကလင်းငယ်တွေထိခိုက်သေးဆုံးနေတဲ့အပေါ် EU ရဲ့စိုးရိမ်မှုကိုလည်း EU ဥရောပသမ္မတကိုယ်စားလှယ်ကပြောကြားခဲ့ပါရယ်တရုတ်နိုင်ငံကတော့မြန်မာနိုင်ငံတည်ငြိမ်အေးချမ်းရေးအတွက်အင်းနီးချင်းတရုတ်နိုင်ငံကလိုလားကြောင်းနဲ့မြမအရေးအတွက်အာဆီယံဆောင်ရွက်နေတာကိုထောက်ခံတယ်လို့ပြောကြားပါတယ်။လူ့အခွင့်အရေးတိုးတက်လာဖို့အတွက်သက်ဆိုင်သူအလုံးပါဝင်တဲ့တွဲဆောင်ဆွေးနွေးမှုလုပ်ဖို့လိုအပ်တယ်လို့လည်းတရုတ်နိုင်ငံကဝင်ရောက်ဆွေးနွေးသွားခဲ့ပါတယ်။အခုလိုတတိယကော်မတီမှာမြမနိုင်ငံအခြေအနေဆွေးနွေးချက်တွေအပေါ်စစ်ကောင်စီဘက်ကတော့ကြာတာရင်းနဲ့ညပိုင်းအထိတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး။
မြန်မာနိုင်ငံရဲ့နိုင်ငံရေးကြက်တဲကိုအပြေရှာရေးမှာအာဆီယံအဖွဲ့အစည်းသဘောတူချမှတ်ထားတဲ့ဘုံသဘောတူညီချက်5ရက်အရေးကြီးတယ်ဆိုတဲ့အချက်ကိုတက်ဆိုင်ရာဒေတာရင်းနိုင်ငံတွေကထပ်လောင်းအခိုင်အမာသဘောတူကြတဲ့အကြောင်းအောက်တိုဘာ29ရက်ကြာတာရင်းနေ့ကအင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့မြန်မာ၏အာဆီယံအထူးစည်းဝေးပွဲအပြီးအာဆီယံလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကကြေညာချက်ထုတ်ပြန်ပါတယ်။ဒါမဲ့နိုဝင်ဘာလအာဆီယံထိပ်သီးအစည်းအဝေးမတိုင်ခင်ကြိုကျင်းပတဲ့အစည်းအဝေးအတွင်း မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ဒီထက်ပိုပြီးဆောင်ရွက်နိုင်ရေးတန်ဋိဌာန်ခန့်ခိုင်မှမှချမှတ်ဆောင်ရွက်နိုင်ရေးအဖွဲ့ဝင်တွေသဘောတူကြတဲ့အကြောင်းလဲကြာသပတေးနေ့ဆွေးနွေးပွဲအပြီးလက်ရှိအလှကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံဘက်ကတော့နိုင်ငံရေးအရာကိုစားမပြုသူတွေကိုဖိတ်ကြားတာဟာခွဲကြတာဖြစ်ပြီးအဖွဲ့ဝင်10နိုင်ငံလုံးမှပါပဲ6နိုင်ငံသာသဘောတူထုတ်ပြန်ချက်တွေကိုမြန်မာနိုင်ငံကလိုက်နာဆောင်ရွက်မှာမဟုတ်ဘူးလို့စစ်ကောင်စီကြေညာချက်ထုတ်ပြန်တုံ့ပြန်ခဲ့ပါတယ်မြန်မာနိုင်ငံအနေနဲ့အရင်သဘောတူထားတဲ့ပုံသဘောတူညီချက်5ရက်အကောင့်ထဲပေါ်ဖို့ဆောင်ရွက်မှုမရှိသလိုတိုးတက်မှုမရှိတဲ့အပေါ်အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့စိတ်ပြတ်ရတယ်လို့လည်းအင်ဒိုနီးရှားနိုင်ငံသားဝင်ကြီးရစ်နာမာဆူရီကအာဆီယံနိုင်ငံသားဝင်ကြီးများအစည်းအဝေးအပွဲပြီးမှဝေဖန်ခဲ့ပါတယ်။ကချင်ပြည်နယ်ဖားကန်းမြို့အနီးကဂီတာဖျော်ပြေပွဲကိုမြန်မာစစ်ကောင်စီကလေကြောင်းကတိုက်ခိုက်တာနဲ့ပတ်သက်လို့လည်းဝင်ကြီးမာဆူရီကအခုလိုအပြစ်တင်ခဲ့တာပါ။
Serangan yang dilakukan junta militer Myanmar pada saat pelaksanaan konser musik di Kachin harus dikecam dan
tidak Kachin Pinerwin ga gita phyo bi wae ko Myanmar sit dak ga tai khai khe de phit ya ha pit tin shou cha tin de lo da ha belo ma lak khan nai sia ma shi de lou yet ba te song twa du ri ne tu ri ye mi ta su win ri ko Indonesia a ni ne wan ne chang pyo cha lu ba de di lo chan pat lou yet twi chat chin yat dan tin bi lo ကြာသပတေးနေ့ကမြမအရေးထူးဆေးဝဲဝဲအပီပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝင်ကြီးမာဆူရီကပြောကြားသွားတာပ
ါမာဆူမြတ်မွန်နဲ့ကိုဝင်းခမ်းမောင်တို့ပြောပြခဲ့ကြတဲ့တပတ်အတွင်းမြမသတင်းတွေပဲဖြစ်ပါတယ်ခင်ဗျာအခုတစ်ခါမှာတော့ဒီယူကရိန်းကလျှက်စစ်ဆက်ရုံတွေကိုရုရှားတပ်တွေတိုက်ခိုက်ခဲ့တဲ့အတွက်ယူကရိန်းတနိုင်ငံလုံးမှာခွဲနှမ်းတဲ့လျှက်စစ်မီးတွေပေးနေရတဲ့သတင်းတွေအပါအဝင်တပတ်အတွင်းထိတ်တန်းနိုင်ငံတကာသတင်းတွေကိုအီသန့်စင်နဲ့ကိုအောင်တို့ပြောပြထားပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံကီးဗ်မြို့တော်မှာမီးပြတ်နေပါလေယူကရိန်းနိုင်ငံကိုရုရှားရဲ့တိုက်ခိုက်မှုခံရလို့ပျက်စီးသွားတဲ့နေရာမှာနိုင်ငံလေပိုင်းကလျှက်စစ်ဖြန့်ချီဆိုင်ရာစစ်ပစ္စည်းတွေလည်းပါဝင်ခဲ့တဲ့အကြောင်းယူကရိန်းနာကိုလျှက်စစ်ကုမ္ပဏီကပြောပါလေပျက်စီးသွားတဲ့အဆောက်အုံတွေကိုပြင်ဆင်ဖို့နဲ့တုံးလို့အားနဲ့မမျှတာမျိုးကိုဟန့်တားနိုင်ဖို့နိုင်ငံတွင်းကနေရာဒေသတော်တော်များများခွဲတန်းနဲ့လျှက်စစ်ဖြန့်ချီသွားမယ့်အကြောင်းအစိုးရလျှက်စစ်တပ်အားကုမ္ပဏီကအောက်တိုဘာလ29ရက်နေ့ကကြေညာထားခဲ့တာပါတချိန်တည်းမှာပဲယူကရိန်းဘယ်လာရုစ်နယ်စပ်မှာယူကရိန်းတပ်ဖွဲ့တွေကိုအင်အားတိုးပြီးတော့ချထားပါလေ
အမေရိကန်တရားရေးဝန်ကြီးဌာနရဲ့လုပ်ငန်းတာဝန်ကိုအနောက်ရှက်ပေးဖို့ကြိုးပမ်းမှုနဲ့တရုတ်ထောင်လိုင်းရေးအရာရှိနှစ်ဦးကိုအမေရိကန်တရားရေးဝန်ကြီးဌာနကတရားစွဲဆိုလိုက်ပါတယ်အခုလိုတရားစွဲဆိုမှုဟာအောက်တိုဘာ24ရက်နေ့ကတရုတ်နိုင်ငံသား13ယောက်ကိုတချို့မှုနဲ့တရားစွဲဆိုကြောင်းကြေညာခဲ့တဲ့အမှုသုံးမှုတွေကတီးခြားအမှုတမှုဖြစ်ပါတယ်တရုတ်နိုင်ငံအခြေဆိုင်ဟွာဝေးဆက်သွယ်ရေးကုမ္ပဏီကိုအမေရိကန်တရားရေးဝန်ကြီးဌာနကရာဇဝတ်မှုကြောင့်အရာတရားစွဲဆိုထားမှုအပေါ်အနောက်အရှေ့ပေးဩစာလွှမ်းမိုးဖို့ကြိုးပမ်းခဲ့တာကြောင့်တရုတ်ထောက်လိုင်းအရာရှိနှစ်ဦးကိုနယူးယောက်အရှေ့ခံတရားရုံးမှာတရားလိုအူကဆွဲချက်တင်ကြောင်း2019ခုနှစ်အတွင်းတရုတ်ထောက်လိုင်းအရာရှိတွေကအမေရိကန်အစိုးရတရားဥပဒေစိုးမိုးရေးဌာနတစ်ခုကဝန်ထမ်းတဦးကိုဟွာဝေးအပေါ်တရားစွဲထားမှုနဲ့ပတ်သက်တဲ့သတင်းချက်လက်တွေခိုးယူဖို့စစ်ခိုင်းခဲ့ကြောင်းတရုတ်ထောက်လိုင်းအရာရှိတွေကအမေရိကန်ဥပဒေဝန်ထမ်းတဦးကိုစီးရုံးနိုင်ခဲ့တယ်လို့ယူဆခဲ့ပေမဲ့တကယ်တော့အဲ့ဒီဝန်ထမ်းဟာပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI အတွက်အလုပ်လုပ်နေတဲ့တံပြန်ထောက်လိုင်းရေးတဦးဖြစ်ကြောင်းရှေ့နေချုပ်ဂါလန်ကပြောပါရယ်ခုအမှုမှာပါဝင်တဲ့သူ2ယောက်ကဒေါင်ဟီနဲ့ဇောင်ဝမ်တို့ဖြစ်ကြပြီးတရုတ်ပြည်မှာနေထိုင်ကြသူတွေဖြစ်ပါရယ်
ပြည်ခဲ့တဲ့သတင်းပတ်တွင်တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံတို့အပြန်အလှန်တတိပေးဒုံးကျည်ပစ်ခတ်ဆန့်သက်ခဲ့ကြပါလိမ့်။အော်တိုဘားလ24ရက်နေ့မနက်ပိုင်းမှာမြောက်ကိုရီးယားကုန်သွယ်ရေးသမောနှစ်နိုင်ငံနေဆက်ကိုဖျက်တာကြောင့်တောင်ကိုရီးယားဘက်ကပစ်ခတ်တတိပေးခဲ့ပါလိမ့်။အဲဒီနောက်မိနစ်90အကြာမှာမြောက်ကိုရီးယားဘက်က10ချိန်ပြန်ပြီးတော့ပစ်ခတ်ခဲ့ပါလိမ့်။မြောက်ကိုရီးယားရဲ့အန္တရာယ်ကိုရင်ဆိုင်နိုင်ဖို့တောင်ကိုရီးယားကစစ်သင်္ဘောတွေနဲ့ကန့်တက်ရင်တွေအပါအဝင်အကြီးစားကန့်တက်တိုက်ပွဲစီးလေးချင်းမှုတရက်ကိုအော်တိုဘားလ26ရက်နေ့ကလုပ်ခဲ့ပါလိမ့်။ကုန်းရည်နဲ့သွယ်ပါဝင်တဲ့စနေရကြကန်တက်တိုက်ပွဲစီးလေးချင်းမှုကိုတောင်ကိုရီးယားအရှိကန်ကြီးကပိုဟန်မှာလေ့ကျင့်ခဲ့ကြတာဖြစ်ပြီးမြေခက်တက်တွေနဲ့ပူးတွဲစီးလေးချင်းမှုမှာလည်းပါဝင်ပါတယ်ဒီလိုတောင်ကိုရီးယားရဲ့စီးလေးချင်းမှုပေါ်မှာမကျင့်တဲ့မြောက်ကိုရီးယားကဒီနှစ်ထဲမှာဒုံးစီဆန်တက်မှုစံချိန်တင်အောင်ဆန်တက်ခဲ့ပြီးတော့နှစ်နိုင်ငံပြည်လည်းနေဆက်အနီးမှာဖြစ်ကတာတွေလည်းလုပ်ခဲ့ပါတယ်မြောက်ကိုရီးယားဘက်ကနျူကလ িয়ার ဆက်တက်မှုတွေကိုစွပ်တိုးပြီးတော့လှုပ်လာမယ်ဆိုရင်တားဆီးကာကွယ်တိုင်ဖို့တုံ့ပြန်လှုံ့ဆော်သွားမယ်အကြောင်းကိုလည်းအမေရိကန်တောင်ကိုရီးယားနဲ့ဂျပန်သုံးနိုင်ငံကအော်တိုဝါလာ28ရက်နေ့မှာသဘောတူခဲ့ကြပါလိမ့
်။ဗြိတိန်နိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်ရီရှိစနက်ရာထူးတက်လာပြီးအစိုးရအသစ်တည်းရဲ့လည်းဒီသတင်းပတ်တွင်းမှာဖွဲ့စည်းထားပြီးဖြစ်ပါတယ်။ဗြိတိန်ဗန္နာရေးဝန်ကြီးဟောင်းအဖြစ်တာဝန်ယူခဲ့တဲ့အသက်42နှစ်အရွယ်ရီရှိစနက်ဟာဗြိတိန်တမိုင်းမှာ နှစ်နေရာအတွင်းအသက်အငယ်ဆုံးဝန်ကြီးချုပ်ဖြစ်တဲ့အပြင်ဗြိတိန်နိုင်ငံရဲ့ပထမဆုံးအိန္ဒိယနယ်ပယ်ဝန်ကြီးချုပ်လည်းဖြစ်ပါတယ်။ထွက်သွားတဲ့ဝန်ကြီးချုပ် Liz Truss လက်ထက်မှာမအောင်မြင်ခဲ့တဲ့စီးပွားရေးအစီအစဉ်တွေအပါအဝင်ဗြိတိန်နိုင်ငံလက်တလောချုပ်နေရတဲ့စီးပွားရေးခက်ခဲတွေကိုကြော်လောက်ဖို့လှုံ့ဆော်သွားမယ့်အကြောင်းပြည်သူကိုဝန်ကြီးချုပ်အဖြစ်ပထမဆုံးတရားဝင်ပြောတဲ့မိန့်ခွန်းမှာကတိပေးပြောကြားခဲ့ပါတယ်။
ခေါင်းစည်းဘဝကိုတတ်တတ်ရရမချုံတဲ့အတွက်အဖမ်းခံရတဲ့မာဆာအာမီနီရဲဖမ်းထားစဉ်မှာတည်ဆုံးခဲ့တဲ့ရဲ40မြောက်နေ့အတွက်အော်တိုဝါလာ26ရက်နေ့မှာသူ့ကိုမြှုပ်နှံထားရာအီရန်အနောက်မြောက်ပိုင်းကခူးတင်းဆိုင်ကိုလူရောင်ပေါင်းများစွာချီတက်ဆန္ဒပြခဲ့ကြပါလိမ့်။လုံခြုံရေးတည်ချက်ထားတဲ့ဇာကပဲဆန္ဒပြသူတွေကအာနာရှင်ကြဆုံးဖို့အပါအဝင်ကြွေးကြော်တဲ့အနေနဲ့ချီတက်ခဲ့တာပါ။ရှီအိုင်ဘာသာဝင်မူဆင်တွေကတည်ဆုံးလို့ရဲ40ပြည့်နေ့မှာအထိမ်းမဲ့လုပ်လို့ရှိပါတယ်။အဲ့ဒီနေ့တွေမှာညနေပိုင်းမှာရှီအိုင်ဘာသာရေးဖျားချောင်းတစ်ခုမှာတတသမားတစ်ယောက်ကဝင်ပြီးတော့ပြစ်ခတ်ခဲ့တာကြောင့်လူ15ယောက်ထပ်မံနေတည်ဆုံးပြီးအယောက်40ကျော်ဒဏ်ရာရခဲ့တဲ့အကြောင်းအီရန်အစိုးရသတင်းမှာဖော်ပြထားပါတယ်။ရှီရာစ်မြို့မှာရှိတဲ့ရှာချာရတ်ဘာသာရေးအဆောက်အုံတွေကိုအခုလိုဝင်ပြီးတော့ပြစ်ခတ်တိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုအဖြစ်အီရန်အစိုးရမီဒီယာတွေမှာသုံးနှုန်းခဲ့ပါတယ်။တန်တရားရှိသူတွေကကိုဖမ်းဆီးထားတယ်လို့လည်းပြောပါတယ်။ IS သွေးကြောအဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောတဲ့အကြောင်း Jihado Scope Online စာမျက်နှာမှာဖော်ပြထားပါတယ်။ Event တိုင်းရလုံးမှာဆန္ဒပြပွဲတွေဖြစ်ပွားနေချိန်ဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။အသက်22နှစ်အရွယ်အာမီနီကခါဒ်အမျိုးသမီးတရားဖြစ်ပြီးတော့စက်တင်ဘာလ17ရက်နေ့မှာခေါင်းစည်းပေါ်ဟာစနေတဲ့ကြမချုံတဲ့အတွက်ရဲကဖမ်းဆီးခဲ့ပါတယ်။ရဲဖမ်းထားစဉ်နောက်3ရက်အကြာမှာတည်ဆုံးခဲ့တာပါ။အဒီကယုံနေရင်ရဲတွေနဲ့ပြည်သူစစ်တပ်ဖွဲ့တွေကသူ့ရဲ့ဇာတိမျိုးနဲ့ကာဒစ္စတန်ပြည်နယ်တခြားနေရာတွေမှာချထားရလေဖြစ်ပါလေ။အီရန်ဆိုရတဲ့သတင်းမီဒီယာတွေကလည်းဒီပြည်နယ်တွေကကြောင်းအလုံးနဲ့တက္ကသိုလ်အလုံးကိုအဲ့ဒီနေ့မှာပိတ်တဲ့အကြောင်းနဲ့ဒါဟာတုတ်ကွေးရောဂါဖြစ်ပွားမှုကြောင့်ဆိုပြီးတော့အာဏာပိုင်တွေကပြောတာပါ။အာမနီရဲ့တည်ဆုံးမှုကအမျိုးသမီးတွေဟီဂျပ်ခေါင်းစည်းပေါ်မှာမချုံမနေရပြထန်းထားရတဲ့ပတ်သက်ပြီးဒီသတင်းပတ်နဲ့ကြီးစနာပြမှုတွေဖြစ်ပွားခဲ့ပါလေ။
တပတ်တွင်းနိုင်ငံတကာသတင်းတွေပဲဖြစ်ပါရယ်ခင်ဗျာ VOA ကိုဝေဖန်ကြံပေးစာတွေပေးဖို့လိုလို့ရှိရင်တော့ burmese@voanews.com email လိပ်စာကိုစာရေးနိုင်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ဗျာ
ကမ္ဘာစားတောက်ကုန်ဈေးတွေကျဆင်းဖို့အတွက်ကုလသမဂ္ဂဂျာဝင်ဆောင်ရွက်ပေးတဲ့ Ukraine ကောက်ပဲ့တင်းနံတန်ချိန်9000ကျော်ပြပတ်တင်ပို့မှုကိုပဝင်အကောင့်ထဲဖုံးနေတဲ့ရုရှားကသူ့ရဲ့လုံဆောင်ချက်တွေကိုရပ်ဆိုင်းထားလိုက်ပြီလို့ကာဝေးရုရှားကာဝေးဝန်ကြီးဌာနကပြောပါတယ်အခုလိုလောက်တာဟာရုရှားတင်ထားတဲ့ခရိုင်းမီးယားကမ်းလမ်းမှာကြောက်ချထားတဲ့ရုရှားရဲ့ပင်လယ်နဲ့တင်ပေါ်အုပ်စုကိုစနေမနေ့အစောပိုင်းမှာယူကရိန်းကဒရုန်းတွေနဲ့တိုက်ခိုက်ခဲ့တာကြောင့်ဖြစ်တယ်လို့ရုရှားဝန်ကြီးဌာနကအကြောင်းပြပါတယ်အီရန်ရဲ့လမ်းမတွေပေါ်မှာဆန္ဒပြမှုအတွက်ဒီစနေရနောက်ဆုံးဖြစ်စေရမယ်လို့အီရန်တော်လိုင်းအဆောင်တပ် IRGC အကြီးအကဲဟိုဆိန်ဆလာမီကတတိပေးလိုက်ပါတယ်ဒါဟာအီရန်ကတနိုင်ငံလုံးအတိုင်းအတာနဲ့ဆန္ဒပြမှုတွေကိုလုံခြုံရေးတပ်တွေကအပြင်းထန်ခြေမုံးမဲ့သဘောရှင်းရှင်းလင်းလင်းပြသလိုက်တာလည်းဖြစ်ပါတယ်။မနစ်ခရဲကစစ်တပ်အာဏာသိမ်းထားတဲ့စစ်တပ်ရဲ့ဖိနှိပ်မှုခံရတဲ့မြန်မာနိုင်ငံတွင်းပြည်သူတွေကိုအကူအညီပေးဖို့အတွက်အမေရိကန်ရောက်မြန်မာတွေစနေနေ့ကစုဝေးပြီးဝါရှင်တန် DC သမ္မတအိမ်ဖြူရှိမှာအမေရိကန်အစိုးရကိုတောင်းဆိုကြပါတယ်။အခုဆန္ဒပြမှုကအောက်တိုဘာမှာလုပ်နေတဲ့ကမ္ဘာလုံးဆိုင်ရာမြန်မာကျောင်းသားတွေရဲ့ဆင်အာနာရှင်ဆန့်ကျင်ဆန္ဒပြပွဲရဲ့အစိတ်အပိုင်းတစ်ခုဖြစ်ကြောင်းလည်းပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာစနေနေ့ညကဟောလိုဝင်းပွဲကျင်းပရမှာလူတွေရုတ်တရက်လန့်ဖြန့်တိုးတက်ခဲ့တဲ့အတွက်ဖိမိနင်းမိတာကြောင့်အနည်းဆုံး146ဦးသေဆုံးပြီး150လောက်ဒဏ်ရာရတယ်လို့တောင်ကိုရီးယားအရေးပေါ်ကူညီကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါတယ်။ဆိုးမျိုးတော်ကညကပွဲရုံတွေစားတောက်ဆိုင်တွေရှိတဲ့အစ်ဒရမ်အရက်မှာစနေနေ့ကဟောလိုဝင်းပွဲကျင်းပဖို့တသိန်းလောက်လာတယ်လို့သတင်းဌာနတွေကခန့်မှန်းပါတယ်။
ကျေးဇူးပါခင်ဗျာတရင်အချင်းညုတ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Zubel Altayab နဲ့ Chastan Mock တို့ဖြစ်ကြပါတယ်မြန်မာပြည်ရဲ့တနင်္ဂနွေနေ့မနေ့ခင်း VOA အစီအစဉ်တွေကိုလိုင်းလူမီတာ24 50 VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ခဲ့ပါပါတော်ရရှိမြန်နဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့လူရင်ဆန္ဒပြေဝကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.